Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တက်ကနေ2024ခုနှစ်မေလ14ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio စီစဉ်တွေကို Light Meter 3252တို့အပြင် Light Meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးယူကရိန်းကိုဒီကနေ့သွားပါတယ်မြန်မာနိုင်ငံက K3C နဲ့ NUG ကိုယ်စားလှယ်တွေဂျပန်လွတ်တော်နိုင်ငံသားရေးကော်မတီတိဥက္ကဋ္ဌနဲ့တွေ့ဆုံပါတယ်အာရှပစိဖိတ်ဒေသအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူမြန်မာနိုင်ငံအများဆုံးဖြစ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်နေရာတော့စစ်ဘေးရှောင်တွေခိုလုံနေတဲ့မိုးညတမုတ်တွေဖျားဝင်တဲ့လက်နက်ကြီးကြီးကြားရောက်တာနဲ့ပတ်သက်ပြီးတော့
မအုံသေးကြလည်းလက်နက်ကြီးကတော့တော့ဆူတယ်တယောက်တည်းခုနှစ်ယောက်ဆန်ရတယ်ဖြစ်ဆောင်ရတယ်အရင်များတည်းကတည်းကရဖို့အတွက်ကိုအလူရဝင်နေရတဲ့အချိန်ပေါ့ပြည့်ပဲ
ဒေသခံတဦးပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့အတူကရင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးရအခြေအနေအပါအဝင်ရခိုင်ပြည်နယ်ဘက်ကရိုဟင်ဂျာတွေကြုံနေရတဲ့အခြေအနေနဲ့စစ်ဆောင်စခန်းတွေကအခက်အခဲစတဲ့နောက်ဆုံးရတရင်ပြပချက်တွေကိုနားဆင်ရမှာပါဒါရနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုကိုစုံဝေးလိုက်တဲ့အတူပြောပြပေးမှာပါရှင်
အမေရိကန်ကပို့ပေးမဲ့လက်နက်အစ်စ်တွေဟာယူကရိန်းရဲ့ရှေ့လမ်းစစ်မြေနာအတွက်အများကြီးအထောက်အကူပြုစေမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့မေလ14ရက်နေ့မှာပြောကြားလိုက်ပါတယ
်။ And we know this is a challenging time but we also know that in the near term the assistance
ကုချေဟာယူကရိန်းအတွက်ခက်ခဲတဲ့ကာလဖြစ်တယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့ရေဒိုကာလအတွက်အကူအညီတွေရောက်လာတော့မယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ်။တချို့လဲရောက်နေပြီဖြစ်ပါတယ်။နောက်ထပ်အကူအညီတွေထပ်ရောက်လာအောင်ပါဒီအကူအညီတွေကရုရှားရဲ့ကျူးကျော်စစ်အတွက်ရှေ့တန်းမှာတပ်ပွဲဝင်နေသူတွေကိုအထောက်အကူဖြစ်စေမှာပါယူကရိန်းဘက်ကစစ်ပွဲတွေမှာအနံ့ရရေးအတွက်မဟာမိတ်တွေနဲ့အတူလက်တွဲကူညီပေးသွားဖို့ကျွန်တော်တို့တန်တိတ်ထံချထားပြီးဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါအမေရိကန်ကယူကရိန်းကိုလက်နက်တွေကူညီထောက်ပံ့ပေးဖို့နောက်နေ့ကြံ့ကြံ့မှုတွေရှိခဲ့တာကြောင့်ယူကရိန်းတပ်ဖွဲ့တွေရှေ့တန်းမှာအခက်ကြုံနေရခြင်းကြိုတင်အကြောင်းကြားထားခြင်းမရှိပဲယူကရိန်းကိုရောက်ရှိလာတဲ့ဝန်ကြီးလင်ကင်ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်ယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်ကိုအစောပိုင်းမှာအမေရိကန်ကရီပူဘလီကန်ပါတီဝင်တွေကကန့်ကွက်ခဲ့တာကြောင့်နောက်နေ့ကြံ့ကြာမှုတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့ဧပြီလထဲမှာလွတ်တော်နေရာစလုံးကမဲခွဲဆုံးဖြတ်ပြီးသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးအတည်ပြုပေးလိုက်တာကြောင့်အခုအချိန်မှာယူကရိန်းကိုအမေရိကန်ရဲ့စီးရဲအကူအညီတွေစရောက်လာနေပြီဖြစ်ပါတယ်အမေရိကန်ရဲ့အကူအညီတွေဟာအမတန်အရေးပါကြောင်းနဲ့ကူညီပေးဖို့ဆုံးဖြတ်ပေးခဲ့တဲ့အမေရိကန်လွတ်တော်နေရာစလုံးကိုကျေးဇူးတင်ကြောင်းဝန်ကြီးဘလင်ကန်နဲ့တွေ့ဆုံစဉ်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောကြားခဲ့ပါတယ်ခင
်ဗျ။အစ္စရေးတပ်ဖွဲ့တွေရဲ့ထိုးစစ်တန်ခတ်နေရတဲ့ဂါဇာဒေသတောင်ပိုင်းရာဖာမြို့ကနေပြီးခဲ့တဲ့သတင်းပတ်ထဲစွန့်ခွာထွက်ပြေးခဲ့တဲ့၄သိန်းခွဲနီးပါးရှိမယ်လို့ခမန်ထားကြပါလက်စတိုင်းဒုက္ခတဲ့ရေးရကုလသမဂ္ဂအေဂျင်စီကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနဲ့ဟာမတ်စစ်ပွဲတွေကြောင့်တိတ်ရှောင်လာသူတွေအပါအဝင်ဂါဇာဒေသကလူဦးရေတဝက်လောက်ဟာရာဖာမြို့မှာခိုလုံနေကြတာပါ။လူတွေဟာပင်ပန်းနွမ်းနယ်မှုတွေစားလောင်ငတ်မှုမှုတွေစိုးရိမ်ကြောက်ရွံ့မှုတွေနဲ့အဆက်မပြတ်ရင်ဆိုင်နေရပြီးတော့ဘယ်နေရာမှလုံခြုံမှုမရှိဘူးလို့လည်းပါလက်စတိုင်းဒုက္ခတဲ့ရေးရကုလသမဂ္ဂအေဂျင်စီ UNRWA ကပြောပါတယ်။အများဆုံးအပြစ်အခက်ရက်စဲရေးသဘောတူညီမှုရဖို့ပဲမျှော်လင့်နေကြတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကတော့ရာဖာမြို့မှာအရှင်ဟုံအပြင်းနဲ့စစ်ဆင်ရေးမလုပ်ဖို့အစ္စရေးကိုတိုက်တွန်းထားပြီးတော့လူသားချင်းစာနာမှုဆိုင်ရာကပေးဆိုးကြီးကြုံနိုင်ရတယ်လို့လည်းသတိပေးထားပါတယ်ရှင
်ပါလက်စတိုင်းကဟာမတ်စ်တွေကြောင့်အဖွဲ့ဝင်တထောင်ကျော်ကိုနိုင်ငံအတွင်းကစစ်ရုံတော်များများမှာကုသပေးနေတယ်လို့တူရကီသမ္မတရီဆက်တယက်အာရဝန်ကမနေ့တင်လာနေမှာပြောပါတယ်ဒါဟာဟာမတ်စ်အဖွဲ့ဟာခုခံတော်လှန်ရေးကိုဆင်နွှဲနေသူတွေဖြစ်တယ်ဆိုတော့သူ့ရဲ့မူလရည်ရည်ချက်ကိုထပ်လောင်းပြောကြားလိုက်တာလည်းဖြစ်ပါတယ်တူရကီနိုင်ငံအန်ကာရာမြို့မှာဂရိဝန်ကြီးချုပ်ကရီယာကိုစ်မီဆိုတာကစ်နဲ့တွေ့ဆုံစဉ်ဂရိဝန်ကြီးချုပ်ကဟာမတ်စ်ကိုအကြမ်းဖက်အဖွဲ့ဖြစ်ရင်ညွှန်းပြောဆိုခဲ့တဲ့အပေါ်သမ္မတအာရဝန်ကအဲ့ဒီလိုတုံ့ပြန်ပြောဆိုလိုက်တာ
ပါ Kendi insanını korumanın mücadelesini veren insanlar olarak
ဟာမတ်စ်အဖွဲ့ဝင်တွေဟာသူတို့နယ်မြေနဲ့လူမျိုးကိုကာကွယ်နိုင်ဖို့ကြိုးစားနေကြသူတွေအဖြစ်ကျွန်တော်တို့မြင်ပါတယ်ပါလက်စတိုင်းတွေအပေါ်လူမဆန်တဲ့ရက်စက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂမှာမဲခွဲဆုံးဖြတ်တုန်းကခင်ဗျားတို့ဂရိနိုင်ငံကထောက်ခံမဲမပေးခဲ့တဲ့အပေါ်ကျွန်တော်ကျေးဇူးတင်ပါတယ် ကာဇာမှာအကြမ်းဖက်အဖွဲ့မရှိဘူးလို့လည်းခင်ဗျားပြောခဲ့ပူပါတယ်။ဒါပေမဲ့အခုကျမှအကြမ်းဖက်အဖွဲ့ရှိတယ်လို့ပြောမယ်ဆိုရင်တော့ကျွန်တော်တို့စိတ်ဆိုးမှာပါ။ကျွန်တော်ကတော့ဟာမတ်ကိုအကြမ်းဖက်အဖွဲ့လို့လုံးဝမမြင်ပါဘူးလို့တူရကီသမ္မတကပြောခဲ့တာပါ။သမ္မတအာရဝန်အနေနဲ့ဟာမတ်တို့အုပ်ချုပ်မှုအောက်မှာရှိနေတဲ့ပါလက်စတိုင်းလူမျိုးတွေကိုတူရကီမှာစစ်ကူပေးနေတယ်ဆိုတာကိုဟာမတ်အဖွဲ့ဝင်တွေကိုစစ်ကူပေးနေတယ်ဆိုပြီးမှားယွင်းပြောဆိုခဲ့မိခဲ့ခြင်းဖြစ်ကြောင်းအမည်မဖော်လိုတဲ့တူရကီအစိုးရအရာရှိတဦးကနောက်ပိုင်းမှာပြန်လည်ဖြေရှင်းခဲ့ပါတယ်ခင်ဗျာ။
အီရန်အစိုးရကယီမန်ဟူသီတပုံတွေကိုဘယ်တော့ကမှမရှိခဲ့ဘူးတဲ့ပမာဏမျိုးနဲ့လက်နက်တွေအမြောက်အများလွှဲပြောင်းထောက်ပံ့နေတာကိုရပ်ဖို့အမေရိကန်အစိုးရကမနစ်တနင်္လာနေ့ကတောင်းဆိုလိုက်ပါတယ်။အီရန်ကထောက်ပံ့တဲ့လက်နက်တွေနဲ့ဟူသီတပုံတွေဟာပင်လယ်နီနဲ့တခြားဒေသတွေမှာသွာလာနေတဲ့သင်္ဘောတွေကိုမစင်မကျင်းတိုက်ခတ်နေတာလို့လည်းပြောပါတယ်။ယီမန်နိုင်ငံရဲ့ပြည်တွင်းစစ်အုံတပ်ရေးကြိုးပမ်းမှုတွေတိုးတက်လာဖို့ဆိုရင်အီရန်အနေနဲ့ယီမန်ကဟူသီတပုံတွေကိုနောက်ွယ်ကနေမြောက်ပေးပြီးတော့မတည်ငြိမ်မှုတွေဖြစ်အောင်လုပ်နေတာတွေရပ်ဖို့အားလုံးကတညီတညွတ်ထဲဖိအားပေးတောင်းဆိုတင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုသံအမတ်ကြီးရောဘတ်ဝုဒ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောဆိုခဲ့ပါတယ်အီရန်ဟာကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေကိုချိုးဖောက်ပြီးတော့ဟူသီအဖွဲ့တွေကိုပယ်ထိန်တဲ့ဒုံးကြီးတွေ cruise missile ဒုံးတွေအပါအဝင်အစစ်အမြစ်လက်နက်တွေကူညီထောက်ပံ့နေတဲ့တပ်တွေအထောက်အထားတွေအခိုင်အမာရှိထားတယ်လို့သံအမတ်ကြီး Robert Wood ကပြောပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တိုင်းသာအဖွဲ့တချို့အပါအဝင်မြန်မာအတိုက်ခံအဖွဲ့တချို့ကကိုယ်စားလှယ်တွေနဲ့ဂျပန်လွှတ်တော်နိုင်ငံသားရေးရာကော်မတီဒုတိယအကြီးအကဲမစ္စတာကိုမူရာမာဆာဟီရိုနဲ့ဒီကနေ့မေလ14ရက်နေ့မနေ့ပိုင်းကတွေ့ဆုံခဲ့တယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါတယ်။လက်ရှိမြန်မာနိုင်ငံအတွင်းအခြေအနေတွေနဲ့ပတ်သက်တဲ့အမြင်တွေဖလှယ်ပြီးအပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်တယ်လို့မြန်မာနိုင်ငံပြည်ပခါမှာပါဝင်ပတ်သက်နေသူအားလုံးထိတွေ့ဆက်ဆံပြီးလက်ရှိအကြတဲ့ကိုကူညီဖြည့်ရှင်းနေအောင်ဂျပန်အစိုးရကဆက်လက်ကူညီပံ့ပိုးပေးသွားမယ်အကြောင်းဂျပန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဂျပန်အစိုးရနဲ့ပြည်သူတွေကမြန်မာနိုင်ငံအပေါ်ဆက်လက်ကူညီပံ့ပိုးပေးလာတဲ့အပေါ်ကျေးဇူးတင်ကြောင်းတိုင်းသားအဖွဲ့တွေကလည်းပြောဆိုခဲ့ကြပြီးမြမအရေးမှာဂျပန်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့သူတို့ရဲ့မျှော်လင့်ချက်တွေကိုပြောကြားခဲ့တယ်လို့လည်းဆိုပါတယ်မြမအရေးငြိမ်းချမ်းတဲ့ကင်တွယ်ဖြည့်ရှင်းမှုတွေမှာနိကတ်တဲ့အပြန်အလှန်ဆက်ဆံရေးဆက်လက်ထားရှိသွားဖို့လည်းဒီတွေ့ဆုံဆွေးနွေးမှုမှာအတိအပြုပြောဆိုခဲ့ကြတဲ့အကြောင်းဂျပန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်နဲ့ပါဝင်တဲ့အဖွဲ့အစည်းတွေအတိအကျကိုတော့ဖော်ပြမထားပါဘူးတွေ့ဆုံပွဲမှာပါဝင်သူတွေနဲ့နှိဆက်သူတွေကတော့ဒီကနေ့တွေ့ဆုံမှုမှာ K3C လို့အတူကောက်ခေါ်တဲ့မြန်မာစစ်ကောင်စီကိုစန့်ကျင်တော်လှန်နေကြတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ကရင်မျိုးသားစည်းရုံး KNU ကရင်အမျိုးသားတွတ်တက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF အပြင်ကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေဂျပန်နိုင်ငံမှာတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းပြောပါတယ်ဒီ K3C အဖွဲ့ဟာပြီးခဲ့တဲ့မလာ28ရက်နေ့ကလည်းအမေရိကန်နိုင်ငံသားရဲ့ဌာနအတိုင်ပင်က direct show လေးနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
အရှာပစိဘိတ်ဒေတာမှာပဋိပက္ခတွေအကြားပြည်ရင်း OA စွန့်ခွာထွက်ပြေးသူ IDP အရေးအတွက်လင်းနေစတိုက်တိုးလာပြီးတော့တက်တန်းခွဲလောက်ရှိတဲ့အထက်မှာမြန်မာနိုင်ငံကအရေးအတွက်အများဆုံးတက်တန်း3သိန်းလောက်ရှိတဲ့အကြောင်း IDMC ခေါ်ပြည်တွင် OA စွန့်ခွာထွက်ပြေးသူများလေးလာဆောင်ကြည့်အဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ကမ္ဘာတဝန်ပဋိပက္ခတွေကြားပြည်တွင်းမှာတင်အိုးမဲ့အိမ်မဲ့အဖြစ်စွန့်ခွာထွက်ပြေးသူပေါင်းလူ85,000+ ရှိပြီးတော့တဝက်ကျော်ဟာဆာဟာရာအာဖရိကတောင်ပိုင်းဒေသတွေမှာဖြစ်တယ်လို့အစိုးရခန်းစာကရေးသားထားပါတယ်။အာရှပစိဖိတ်ဒေသမှာတော့မြန်မာနိုင်ငံကအရေးအတွက်အများဆုံးဖြစ်တဲ့အကြောင်း IDMC လေးလာစောင့်ကြည့်ရေးအဖွဲ့ကဖော်ပြထားတာပါ။2021ခုနှစ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာ IDP အရေးအတွက်သုံးဆပုံများလာခဲ့တာကိုလည်းအစိုးရခန်းစာကရေးပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အပြစ်ခတ်ရက်စဲရေးကြောင့်2022ခုနှစ်က IDP ဒေသဒုက္ခတဲ့အရေးအတွက်ရော့ကျသွားခဲ့ပေမဲ့2023ခုနှစ်နောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်နှစ်ကုန်မှာ3,200ကျော်အထိတိုးလာတာကိုလည်းအစိုးရခန်းစာကရေးသားထားပါတယ် မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှုရုံး UNOCHA ရဲ့ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်ချက်မှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ပဋိပက္ခနဲ့တဘာဝဘေးဒဏ်တွေကြားအိုးအိမ်စွန့်ခွာထွက်ပြေးရသူဟာအရက်သား3သန်းကျော်အထိစံချိန်တင်ရှိလာပြီလို့ဖော်ပြထားပါတယ်။ဒီကိန်းဂဏန်းဟာ6လအတွင်း90ရာခိုင်နှုန်းတဟုန်တိုးခုန်တက်သွားတာလို့လည်း UNOCHA ကပြောထားပါတယ်ရှင်။
တော်ဝင်မိသားစုကိုအသေးဖြတ်မှုနဲ့ဖမ်းဆီးထောင်ချခံထားရတဲ့ထိုင်းလူခွင့်ရေးတကြွလှုပ်ရှားသူဟာထောင်ထဲမှာအစာငတ်ခံဆန္ဒပြရင်တေဆုံသွားတယ်လို့ထိုင်းအချင်းဦးစီးဌာနကပြောပါတယ်။တေဆုံသွားသူဘွန်းခေါ်နတီပွန်ဆန်နဲ့ဆန်ခုံဟာဒီမိုကရေစီအရေးလိုလားတဲ့ထလူဝမ်အဖွဲ့ဝင်တဦးဖြစ်ပြီးသူ့အပေါ်တင်ထားတဲ့ဆော့ချက်တွေကိုစစ်ဆေးဖို့အချုပ်ခံထားရသူဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်း2020ခုနှစ်ကလူငယ်တွေဥဆောင်ပြုလုပ်တဲ့တော်ဝင်မိသားစုဝင်တွေရဲ့ရင်တန်းကိုတားဆီးခံထားတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်နတီပုံးဆန်နဲ့စခုံးကိုထိုင်းဘရင်ကိုစော်ကားတဲ့ဥပဒေနဲ့ဖမ်းဆီးထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာပြတ်ထန်းထားတဲ့ဘရင်စနစ်ကိုစော်ကားတဲ့ဥတဲ့သူတွေကိုအရေးယူတဲ့အငင်းပွားစရာ Less Majesty ဥပဒေအရဘရင်မဟာဝီဇီယာလောင်ကွန်းနဲ့တော်ဝင်မိသားစုဝင်တွေကိုစော်ကားသူတွေအနေနဲ့ထောင်ဒဏ်15နှစ်အထိပြစ်ဒဏ်ကြခံရနိုင်ပါတယ်။ဖမ်းဆီးခံထားရတဲ့အသက်28နှစ်အရွယ်နတီပွန်းကထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကိုဆန့်ကျင်တဲ့အနေနဲ့ထောင်ထဲမှာအစံငတ်ခံဆန္ဒပြနေတာမှာသူ့ကျမ်းမာရေးအခြေအနေဆိုးဝါးလာတဲ့အတွက်ထောင်အာဏာပိုင်တွေကသူ့ကိုစိတ်ယုံပိုပြီးကုသမှုပေးနေတာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာမိုးသက်ထန်မုန်တိုင်းကြရာကအေယာမလမ်းဘေးထောင်ဆိုင်ဖို့ကြီးတစ်ခုပြိုကျခဲ့ပြီးတော့လူ14ယောက်ထပ်မံနေတေဆုံးပြီးနောက်ထပ်85ယောက်လောက်ဒဏ်ရာရသွားပါတယ်။ဗန္ဒာရေးအချက်အချာမြို့မှာမနေ့ကဆိုင်ဖို့ပြိုကျမှုမှာပိတ်မိနေသူတွေရှိနိုင်သေးတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းညဘက်မှာဆက်လုပ်ခဲ့ကြပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်လိုက်တဲ့အတူကျမအလေးမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့စစ်ဆောင်လေးခိုးလုံရမိုးညင်းတမုတ်တွေဖျားဝန်းတဲ့ကိုလက်နက်ကြီးကြီးကြားရောက်တဲ့သတင်းကိုစပြီးတော့ပြောပြပေးကြပါမယ်။သခိုင်းတိုင်းမှာစီရေးပဋိပက္ခတွေကြီးထွားလာနေတာနဲ့အများအရက်သားတည်ဆုံးမှုတွေလည်းတိုးလာနေပါတယ်။မနေ့တုန်းကလည်းမုံရွာမြို့ကတိမ်းရှောင်လာတဲ့စစ်ဆောင်ဒုက္ခသည်တွေရှိရာမိုးညင်းတမုတ်တွေဖျားဝင်တဲ့ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးတော့တေဆုံးထဏ်ရာရသူတွေလည်းရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်စကိုင်းတိုင်းကလက်နက်ကိုင်ပဋိပက္ခတွေကြောင်းထိခိုက်ဒေဆုံးမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းမုံရွာမြို့နယ်တဝိုက်ကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေရဲ့ထိတိုက်ထိတွေ့မှုတွေတဖြည်းဖြည်းပိုများလာနေပြီးအရက်သားထိခိုက်ဒေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မနေ့မေလ23ရက်တနင်္လာညကလည်းစစ်ကောင်စီရဲ့လက်နက်ကြီးကြီးစစ်ရှောင်တွေခိုးလုံနေတဲ့မိုးညင်းတံပုတ်တွေဖျားဝင်တဲ့ကိုကြားရောက်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
မအုံဘိကလည်းလက်နဲ့ကြည့်ရတော့တော့သူ့ရယ်မင်းကမအူဝပစ်တာလို့ဆိုတယ်။၁ယောက်တည်း၇ယောက်ခံရတယ်။အမိုးညင်းထဲမှာကအခုနောက်ပိုင်းမှာကစစ်ဆောင်အရာတွေအများကြီးကနေရာတနေရာရဖို့အတွက်ကဘယ်လိုရဝင်နေရတဲ့အချိန်ပေါ့။ပြည့်ပဲအဲဒီကောင်မင်းကကြာလာတော့တလုံးကအဲ့မိုးညင်းရဲ့လက်ကန်တွေကိုကြာတယ်တလုံးကအဲ့စစ်ဆောင်ကြီးဒီထဲပေါ့ကြာတယ်လို့ပြကြတယ်ကြာတလုံးမကောက်ဘူးပေါ့။
မုံရွာတဝိုက်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတဲ့အတွက်ဖျားဝင်းတဲ့ကိုရောက်လာတဲ့စစ်ဆောင်ကတထောင်နီးပါးရှိပြီလို့လည်းခန့်မှန်းထားပါတယ်စစ်ကောင်စီဟာဖျားရဲ့အနောက်ဘက်မအူဂိတ်စခန်းနဲ့အရှိဘက်ဆယ်ကြီးတော်ရွာမှာစခန်းချထားပြီးလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်အဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်တချို့ကျေးရွာတွေမှာထိခိုက်သေးဆုံးသူတွေလည်းရှိတယ်လို့ပြောပါတယ်စကိုင်းတိုင်းကလက်နက်ကင်ပြိပခါတွေနဲ့ထိခိုက်သေးဆုံးမှုအခြေအနေကိုတော့တိကျအတည်ပြုလို့မရသလိုစစ်ကောင်စီနဲ့လက်နက်ကင်အတိုက်ခံအင်အားစုတွေကသတင်းထုတ်ပြန်တာမျိုးလဲလက်တလောမတွေ့ရသေးပါဘူးမုံရွာမြို့ရဲ့အနောက်ဖက်ကန်ရင်းမာပင်စလင်းကြီးစတဲ့လက်ပရောင်းတောင်ကျင်းနီစီမံကိန်းရှိတဲ့နေရာတွေမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံတွေရဲ့တိုက်ပွဲတွေရှိနေပါတယ်ဒီနေရာမှာစစ်ကောင်စီကတရုတ်ကျင်းနီစီမံကိန်းကိုအဓိကလုံခြုံရေးယူထားပေးပြီးမြေမြုပ်မိုင်းအသုံးပြုမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလက်နက်ကင်ပြိပခါတွေအတွင်ဒေသခံတွေတပ်ဖြတ်ခံရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မကြသေးခင်ကမြင်းမှုမြို့နယ်လက်ထုတ်တော်ကျေးရွာဘုံကြီးကျောင်းမှာ ထွက်ပြေးခိုလုံနေတဲ့အရသာ30ကျော်ကိုစစ်ကောင်စီနဲ့ထောက်ခံသူလက်နက်ကင်တွေကတတ်ဖြတ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဖြူစော်ရီတပ်တွေလက်ချက်နဲ့သေးဆုံးကြသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တဲ့အကြောင်းအသက်မသေးပဲကြံရည်သူတွေက VOA ကိုပြောပြပါတယ်ခင်ဗျာ
ကိုခင်မောင်စုံမင်းပါရှင်ဒီမိုးညက်တမုတ်တွေဖျားဝင်တဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေသေဆုံးတဲ့တဲ့ရင်ဟာမှန်ကန်မှုမရှိကြောင်းစစ်ကောင်စီကတော့ဒီကနေ့နောက်ပိုင်းမှာပဲတဲ့ရင်ထုတ်ပြန်ထားပါတယ်အခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေကိုလည်းပြောပြပေးကြပါတယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသရင်းအခြေစိုက်လှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်နေပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေကမကြခင်ကတိုက်ခိုက်ထိန်းချုပ်ခဲ့တဲ့ကုံသွယ်ရေးအချက်အချာမြောက်ရီမျိုးကိုအင်အားဖြည့်ဖို့လာတဲ့တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါကရင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ကရင်အမျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်နယ်မြေဖြစ်တဲ့ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြောက်ရီမြို့ဘက်ကိုတက်လာတဲ့စစ်ကောင်စီရဲ့အောင်စရစစ်ကြောင်းကလည်းရှေ့မတိုးနိုင်ပဲအထီးကအကြဆုံးနေများနေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်အဲလက်ရှိတော့ဒီအောင်စရစစ်စင်ကြီးကစစ်ကြောင်းကတော့ဗောနော်ဒီမြောက်ရီကိုတက်လာတဲ့အချိန်မှာအခုချိန်ကြီးတော့ဒီကျွန်တော်တို့ဒေါနာတောင်နှံကိုမတိုးနိုင်ဘူးနေ့တိုင်းလူလူတိုက်ပွဲတွေဆက်ဖြစ်နေတာဗောနော်သူကကတော့လည်းလက်ချလေးဝင်လာတော့ထွက်ပြေးတာတော့လက်ရှိရှိနေတယ်။အဲဒီနေ့ဒီပိုင်းဒီမှာသုံးတော်ကြီးတို့ကတော့နောက်ပြီးတော့လမ်းဟောင်းဘက်တို့အဲသူတို့စစ်ကြောင်းသုံးကြောင်းခွဲတယ်လေ။နောက်စစ်ကြောင်းသုံးကြောင်းခွဲအဲတော်ထဲမှာဒီသုံးနာတောင်ကြီးဒီအနောက်ဘက်ခြမ်းမှာပဲရှိတယ်။ရှိဖို့မတက်လာနိုင်ဘူး။ဟုတ်ကဲ့အချမ်းဆုံးလဲသူတို့ကအချမ်းဆုံးလဲများတယ်။နောက်ပြီးတော့တက်မကြီးလည်းထွက်ပြေးတယ်။နောက်တစ်ခုကသူတို့ကစက်မ55ကိုရခိုင်ဘက်ကိုပြန်ဆွဲထုတ်သွားတယ်လို့ကြားတယ်။ဒီစဉ်ကြီးကိုသူတို့ခင်တော့မပေါက်လာတဲ့ခါကျတော့အဲလက်လျှော့တဲ့အနေထားမျိုးနဲ့မြင်တွေ့လာတာ
ပူပေါင်းတက်တီဘက်ကအခုလိုမျိုးပြောဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတော့နှစ်ဖက်တိုက်ပွဲတွေအတွင်းအကြဆုံးအခြေအနေနဲ့ပတ်သက်လို့ဒီရက်အတွင်းမှာသတင်းထုတ်ပြန်တာမရှိသေးပါဘူးကော့ဂရိတ်ဒေသခံတွေရဲ့အပြောအရဒဏ်ရာရတဲ့စစ်ကောင်စီတပ်မှုတချို့ကတော့ရန်ကုန်ဘက်ကိုပြန်တဲဆောင်တာတွေရှိပြီးတပ်သားတွေကတော့နေမြေခံစစ်ရုံတွေမှာကုသမှုတွေလုပ်နေတယ်လို့လည်းဆိုပါတယ်တပ်သားတွေတည်ဆုံးတာကိုတော့အလောင်းတွေတည်ယူတာတွေမလုပ်တာတွေလည်းရှိနေတယ်လို့လည်းပြောကြပါဗျ။အေဘီလာစင်ရဲ့ကြော်ကားစပြီးနိုင်ငံတော်အဆင့်အထူးစစ်စင်ရေးဖြင့်အောင်စရာစစ်ကြောင်းဟာလက်နဲ့လူရင်းအားအလုံးအင်းနဲ့ကော့ဂရိတ်ကနေစစ်ကြောင်းထိုးလာပြီးမြဲတလကျော်ကြာတဲ့အထိမြောက်ရီမြို့ကိုမရောက်လာသေးပါဘူး။လက်တလောမှာတော့မြောက်ရီမြို့ကိုနေကားဆောင်တပ်ကထိန်းထားပြီးအုပ်ချုပ်ရေးရန်နေရာတချို့လဲပတ်နေပြီးမြဲအပြည့်အဝလဲပတ်နိုင်တာတွေလည်းမရှိသေးပါဘူး။KNU တက်မ6ထိန်းချုပ်နယ်မြေထဲမှာပဲမေလ17ရက်နေ့ကတော့တပ်ပိုင်းဆိုင်ရာကိစ္စရင်းနဲ့ပတ်သက်လို့ညှိနှိုင်းဖို့အတွက်နေမြေခံ KNU နဲ့ DKPA အဖွဲ့ဝင်တို့ဟာဖျားသုံးစုမျိုးမှာရှိတဲ့ BGF တပ်ဖွဲ့ဝင်များစခန်းချတဲ့နေအိမ်ဝင်းကိုတွားရောက်ခဲ့ရမှာတော့ BGF တွေထောင်ထားတဲ့စွဲမိုင်းကြောင့်လူ10ဦးထက်မနည်းသေဆုံးတာတွေဖြစ်ခဲ့ပါတယ်ဒီအတွက်ကရင်တပ်ဖွဲ့တွေအချင်းချင်းကြားတင်းမာနေတဲ့အခြေအနေတွေလည်းပေါ်ပေါက်ခဲ့ရတယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဘူတီတူနဲ့ဟိုထိတွေ့တဲ့ပွဲကြီးအခြားသောစုပတ်မှာဖြစ်နေဆိုတော့အဲသူတို့နဲ့လည်းကျွန်တော်ထင်တယ်ဘယ်လိုပြောမလဲဟိုအရင်ကလိုမျိုးရှိသက်သဘောတူညီမှုကြီးဆက်ရမှာမထင်တော့ဟုတ်ကဲ့အခြားသောစုပတ်မှာအဲ့လိုမျိုးပေါ့နော်ဆူမျိုးပွဲလို့ကိုပြောရင်းနဲ့အခြားသူပဲလည်းအထူးကြိုက်တယ်အများကြီးလည်းကြဆုံးတယ်ဒါအင်းဒီကနေစင်မှမှုကြီးတော့စီးရီးရစင်မှမှုကြီးတော့ဖြစ်လာတ
ယ်ကရင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုအနက်6ခုမှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်ရှင
်။ကရင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေကိုမအေးမာကပြောပြပေးခဲ့တာပါ။အခုတော့ရခိုင်ပြည်နယ်ကရိုင်းဂျာတွေကြုံနေရတဲ့အခြေအနေသတင်းကိုဆက်ချင်ပါတယ်။စစ်ကောင်စီနဲ့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုစစ်သားအဖြစ်အတင်းအကျပ်စုဆောင်းနေတဲ့ဆိုတဲ့ဆွဆွဲချက်ဟာမမှန်ကြောင်း AAR ခတ်တော်ကညှင်းဆန်းလိုက်ပါတယ်။ရခိုင်မြောက်ပိုင်းကတိုက်ပွဲတွေကြားရွာတွေမှာပိတ်မိနေတဲ့ရိုဟင်ဂျာတွေကိုအေးအေးအဖွဲ့ကဘေးလွတ်ရာထွက်ခွာနိုင်အောင်အကူအညီပေးနေတာတွေလည်းရှိနေကြောင်းလဲဘူးတီတောင်အခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားနေသူတူကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမုံကပြောပြပေးပါရှင် စစ်ကောင်စီတပ်နဲ့အေအေအာရခတပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့နယ်မှာပိတ်မိနေတဲ့မွတ်စလင်ခွနထောင်ကျော်ကိုကယ်ထုတ်ပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးထားတယ်လို့အေအေအာရခတပ်တော်ကမေလ၁၂ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးစစ်ဘေးတန်းကြောင့်နေရက်စွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်လာရတဲ့ရိုဟင်ဂျာတွေကိုလမ်းကြောင်းဖ
တွေကိုဒီလိုမျိုးအဲကျူဆူပြီးတော့မှသူတို့ကိုရင်းနေဆိုတာကဒီအမတဲမှာကောင်းတဲ့အရှက်တရှက်လို့ကျွန်တော်ကြည့်မိပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီပီနင်းကန်လူရင်းစားတွေကိုပေါ့နော်ဒီပိတ်မိနေတဲ့ဂျားတဲမှာသူတို့ကအဲဒီလိုမျိုးကိုရင်းနေဆိုတာကအဲအမတဲမှာကောင်းတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီအာနာရှင်ခြေမူးကြီးကိုခြေမူးရထွက်ကိုထောင်းလိုက်နေရတဲ့ဒီအဲရခိုင်အာရခတ်တတော်အနေနဲ့ဒီအာနာရှင်ခြေမူးကြီးတက်တက်ကိုဦးစားမပေးပဲနဲ့ဒီလိုမျိုးဒီလူသားထွက်လူသားအားလုံးအတွက်ပေါ့နော်ကျွန်တော်တို့အဲတိုက်ပွဲဝင်တွေဆိုတာလည်းပေါ်လွင်တာဖြစ်ပါတယ်။အဲဒါကြောင့်မလို့အဲရခိုင်တတော်ကဒီလိုမျိုးလောက်တာကျွန်တော်တို့ညာရနေနဲ့မင်းတဲမှကြိုးဆိုတာလည်းဖြစ်ပါတယ်
။တစ်ဖက်မှာလည်းလူသားအဖြစ်နဲ့ရက်တီပိုင်ခွင့်နဲ့အညီရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်အသုံးနှုန်းကိုအာရခတတ်တော်အေးအေးခေါင်းဆောင်တွေအနေနဲ့လက်ခံအသိမှတ်ပြုဖို့တောင်းဆိုပါတယ်လို့လည်းကိုဇာနီဆိုးကပြောပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေအပေါ်စစ်ကောင်စီသားမကအေအေကပါအတင်းကျပ်စစ်သားစုဆောင်းတာတွေတပ်ဖြတ်တာတွေရှိနေကြောင်းဒေသတွင်းလူခွေအဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားသလိုကုလသမဂ္ဂလူခွေကော်မရှင်ရဲ့မကြသေးခင်ကထုတ်ပြန်တဲ့ရခိုင်ပြည်နယ်တွင်းလူခွေအခြေအနေပြသတင်းထုတ်ပြန်ချက်မှာလည်းအေအေဘက်ကလူခွေချိုးဖောက်တာတွေရှိနေတယ်ဆိုတာကိုဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးအေအေဘက်ကမွတ်စလင်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းတာမရှိသလိုရခိုင်မြောက်ပိုင်းမှာရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းကြပြိပခါတွေပို့ပြီးတော့မှကြီးထွားလာအောင်စစ်ကောင်စီအနေနဲ့အာစာအပါဝင်တခြားရိုဟင်ဂျာလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းပြီးလှုပ်ဆောင်နေတယ်လို့အေအေအာရခတက်တော်ရဲ့ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီအာရခတက်တော်အနေနဲ့မွတ်စလင်တွေကိုအတင်းကျစစ်မှုထမ်းဖို့ခေါ်တာမျိုးအလုံးဝကိုမရှိပါဘူးခင်ဗျာ။အိုဒီဟာကတော့ဒီကျွန်တော်တို့လေဒီအင်တာနက်တွေပေါ်မှာကျွန်တော်တို့လေတွေ့ပါတယ်။ဟိုတချို့ဒီပြည်ပရောက်ဘင်္ဂလီမွတ်စလင်အာလူပုဂ္ဂိုလ်တချို့ကသူတို့ရဲ့အကျိုးစီးပွားအတွက်ဒီသတင်းအမှားတွေဖြန့်ပြီးတော့မှကျွန်တော်တို့အဖွဲ့အစည်းကိုနိုင်ငံရေးအရထိုးနဲ့တိုက်ခိုက်နေတာတွေကိုတွေ့ရပါတယ်။ဟိုကျွန်တော်တို့အာရခတတ်တို့အနေနဲ့ကတော့ဟိုဘယ်သူတူတယောက်ကိုမှဒီအတင်းကျဟိုစစ်မှုထမ်းဖို့လူသိစုဆောင်တာမျိုးအလုံးဝငွားကိုမရှိပါဘူးခင်ဗျာ
ပြီးခဲ့တဲ့2018ခုနှစ်တုန်းကမြန်မာစစ်တပ်ကအင်အားသုံးပြီးတော့ဖိနှိပ်ခဲ့တဲ့ ARSA နဲ့တခြားရိုဟင်ညာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ RSO ARA တို့ကိုအာဏာသိမ်းစစ်ကောင်စီဘက်က AA ကိုတိုက်တဲ့နေရာမှာအသုံးချဖို့အတွက်အဲ့ဒီအဖွဲ့တွေကိုပြန်ပြီးတော့အခွင့်အရေးတွေပေးတာလက်နက်တွေပေးပြီးတော့အသုံးချနေတာရှိတယ်လို့လည်းထိုင်းနိုင်ငံဘန်ကောက်မြို့အခြေစိုက် The Arakan Project အဖွဲ့ညွှန်ကြားရေးမှူး Chris Lewar က VOA ကိုပြောပါတယ်ဒါအပြင်စစ်ကောင်စီကအသက်သွင်းလိုက်တဲ့စစ်မှုမထမ်းမနေရဥပဒေနဲ့ရိုဟင်ညာတွေကိုရခိုင်တွေကိုတိုက်ဖို့အတင်းကျပ်စစ်မှုထမ်းခိုင်းတဲ့ကိစ္စဟာအခြေအနေတွေကိုပိုပြီးတော့မှဆိုးဝါးစေပါတယ်လို့ Chris Lewart ကပြောပါတယ်လက်ရှိရခိုင်မြောက်ပိုင်းမှာမော်စလီအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာအပါအဝင်လူခွေလှုပ်ရှားသူတွေအနေနဲ့နှစ်ဖက်ပြိပခါတွေကြီးထွားလာနေမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့ AA ဘက်ကတော့အတိုင်းဝိုင်းနှစ်ခုကြားအတူရှင်တွဲနေထိုင်နိုင်အောင်စစ်ကောင်စီဖြစ်ချင်တဲ့ပြိပခါတွေဖြစ်မလာအောင်လှုပ်ဆောင်နေပါတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသက်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။ PLA AA ဘက်မှရခိုင်ပြည်သူတွေကယုံကြည်မှုအလွန်မြင့်မားပါတယ်။ဘယ်ပြောက်တာနာကိုမဆူဖြစ်ရှင်းနိုင်လိမ့်မယ်လို့လည်းယုံကြည်တယ်။အထူးသဖြင့် URL ကောင်းဆောင်တွေပေါ်မှာယုံကြည်မှုတော်တော်ကိုခိုင်ခိုင်မာမာရှိကြတယ်။ဒါကြောင့်ကိုကောင်းဆောင်တွေပြောရစရာကိုနားထောင်ဖို့လည်းအဆင်ပြေဖြစ်တယ်။ကိုကောင်းဆောင်တွေကမလုပ်နဲ့ဆိုရင်မလုပ်အမိန့်နာခံဖို့လည်းအဆင်ပြေဖြစ်တယ်။ကိုကောင်းဆောင်တွေကအကောင်းဆုံးကိုဖြည့်ရှင်းနိုင်နိုင်မယ်လို့ယုံကြည်ပြီးသားဖြစ်တယ်။အဲဒါကြောင့်တော့ကိုဘက်ကရောက်တန်းနေတဲ့ဂျားတွေကပေါ့နော်။ဒါကိုဘက်ကပညာပေးနေတဲ့ဂျားတွေကတပည့်ခိုင်မာမိုဆယ်နဲ့ပြီးခါအဲဒီမှာဝင်ပြီးတော့ပေါင်းဝင်မှာမဟုတ်ဘူး။ပြောင်းလဲလုံးဝမဟုတ်ဘူး URA ရဲ့မူဝါဒအတိုင်းပဲဆက်ပြီးတော့ပြည်သူတွေ76သိမ့်မလို့တော့ကျွန်တော်အားယုံကြည်တယ
်အခုလိုမျိုးစီရေးပြိပခဖြစ်ပေါ်နေတာတွေနဲ့အခြေအနေတွေကိုစစ်တမ်းကောက်ယူနေတဲ့ ပြည်တွင်းအခြေစိုက် data from မြန်မာအဖွဲ့ရဲ့ပြီးခဲ့တဲ့မေလအစောပိုင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်တွင်ဘူးတီတော်မြို့နယ်တဝိုက်မှာစစ်ကောင်စီတပ်နဲ့ ARSA ရိုဟင်ညာလက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတော့မီးရှို့ဖျက်ဆီးခဲ့တဲ့လူနေအိမ်အလုံးပေါင်းက3,000ကျော်ရှိကြောင်းကိုလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာနေမြေတော်တော်များများကိုအေအေကသိမ်းပိုက်ထားနိုင်ပြီးတော့လက်ရှိမှာတော့ရိုဟင်ညာမွတ်စလင်အများစုနေထိုင်တဲ့ဘူးတီတော်မောင်တော်အပါအဝင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိရာအမ်းမြွနယ်ကိုပါအေအေဘက်ကသိမ်းယူနိုင်မှုအပြင်းထန်ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမှာတော့စစ်ကောင်စီဘက်ကတစ်ဖက်မွတ်စလင်အတိုင်းဝိုင်းကိုအတုံးချလာတာကြောင့်လူမျိုးရေးအကြမ်းဖက်မှုအန္တရာယ်တွေကြီးမားလာနိုင်တယ်လို့ ICG နိုင်ငံတကာပြည်ပခဆောင်ကြည့်အဖွဲ့ကလည်းသတိပေးထားပါတယ်ရှင်။
ရိုဟင်ဂျာတွေကိုစစ်သားအဖြစ်စုဆောင်းနေတဲ့ဆိုတဲ့ဆွဆွဲချက်ဟာမမှန်ကြောင်းအေအေအဖွဲ့ညှင်းဆန်းတဲ့သတင်းကိုမဆူမုံကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲရခိုင်ဒုက္ခသည်စကန်တွေရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။တိမ့်နဲ့ချီတဲ့ဒုက္ခသည်တွေရှိရာရခိုင်ပြည်နယ်မှာတောက်တုံးရေရှားပါမှုကြောင့်နောက်ဆက်တွဲရောဂါတွေရင်ဆိုင်နေရပြီးတော့သေဆုံးနာမကျန်းသူတွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါရယ်။လနကပတိပခါတွေကြီးထွားလာနေရတဲ့အမျှဒုက္ခတွေတွေတိုးလာနေသလိုတန်ရှင်းတဲ့တောက်သုံးရင်နဲ့စားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေတာပါဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင
်ရခိုင်ပြည်နယ်ကကျေးလက်ဒေသတချို့မှာနွေရာသီရောက်ပြီးဆိုရင်နှစ်စဉ်တောက်သုံးရင်ရှားပါမှုတွေနဲ့ရင်ဆိုင်ရလေးရှိပါတယ်ဒါပေမဲ့လည်းဒီနှစ်မှာတော့မိုးခါမုန်တိုင်းတက်ခတ်မှုကြောင့်ရေတွင်းရေကန်တွေပျက်စီးသွားတာကြောင့်ရေရှားပါမှုဒဏ်ကိုပြီးခဲ့တဲ့နှစ်တွေကထက်ပိုပြီးတော့ရင်ဆိုင်နေကြရတာပါရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကြုံမြို့နယ်ကကျေးရွာ49ရွာမှာတောက်ရေကန်တွေဟာပြီးခဲ့တဲ့ဧပြီလအစောပိုင်းကတည်းကခန်းချောက်နေတာကြောင့်တောက်သုံးရေတွေအခက်အခဲဖြစ်နေတယ်လို့ပုံနှကြုံလူငယ်အစည်းအရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပုံနှကြုံမြို့နယ်အထက်မြက်လဲကျေးရွာကစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းပြီးခဲ့တဲ့လကတည်းကတောက်သုံးရေရှားပါမှုတွေနဲ့ရင်ဆိုင်နေရတာကြောင့်ချောင်းအတွင်းကစားငင်ရေတွေကိုအသုံးပြုနေရတယ်လို့အထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုအောင်မြင့်ကပြောပါတယ်
ရေခက်ခဲတာတော့ကျွန်တော်တို့အဓိကပြောမှဆိုရင်ချိုးတဲ့ရေနဲ့ကျွန်တော်တို့အဆင်မပြေဘူးဆရာချိုးတဲ့ရေကကျွန်တော်တို့အခုဒီချောင်းရေပဲချိုးရတယ်ချောင်းရေကဘယ်လိုလဲဆိုတော့ဆန်းငယ်တယ်ပေါ့ဆရာပြောမှဆိုရင်ဟုတ်ပါဆန်းဆန်းငယ်ရေချိုးတော့မဖြစ်သင့်တဲ့ရောဂါလက္ခဏာတွေရနာလေးရနာတွေကြောက်ဖြူလေးတွေပေါက်ကြတာပေါ့ကလေးတွေလေ
အဲ့ဒီစစ်ဘေးဒုက္ခသည်စခန်းမှာစစ်ဘေးဒုက္ခသည်900ကျော်အထိနေထိုင်နေကြတာပါအခုလိုမတန်ရှင်းတဲ့ရေတွေကိုတောက်တုံးနေရတာကြောင့်ဒုက္ခသည်စခန်းအတွင်းအရေးပြားနဲ့ဝမ်းရောဂါဖြစ်ပွားမှုတွေရှိနေပြီးတေဆုံးတာတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်ဒီရေနဲ့ပတ်သက်မှဆိုရင်ဝမ်းချောင်းဝမ်းပြည့်တွေတုံနေရတယ်ဝမ်းချောင်းဝမ်းပြည့်ကျောင်းတည်တဲ့လူတွေလည်းရှိတယ်တေဆိုးတဲ့လူတွေတော့ကျွန်တော်တို့သတိချောင်းကားပဲဆရာတည်တဲ့လူတွေကအခုဆိုရင်တုံရောက်လို့ရှိပြီအသက်ရွယ်ကြတော့ကျွန်တော်စီဝါကတော့ပြောမှဆိုရင်80ကျော်အဖိုးတယောက်ယောက်ျားပြီးရင်64နှစ်မိန်းမတယောက်ပြီးရင်69နှစ်ကလေးမလေးပြောမှဆိုရင်မိန်းကလေးအစ်တယောက်ဝမ်ချောတဲ့ပြီးအိုင်လေရှာ
ရခိုင်ပြည်နယ်မှာထောင်တောင်းချီတဲ့နေရဲစွန့်ခွာသူတွေဟာရေရှားပါမှုဒဏ်ကိုခံနေရပြီးယောဂဗျာတွေထူပြောနိုင်ခြေရှိနေတယ်လို့လူသားချင်းစာနာမှုဆိုင်ရာတွာလာခွင့်နဲ့အစင်မပြေသေးပေမဲ့မိဖက်အဖွဲ့စည်းတွေကနေတဆင့်ဘေးဒဏ်သင့်ဒေသတွေစီကိုတောက်တုံးရဲ့အကူအညီတွေပေးနိုင်ဖို့နှိမ့်လက်ရှာနေကြတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဘေးဒုက္ခသည်စခန်းတွေမှာတောက်တုံးရဲ့တခုတည်းခက်ခဲနေတာမျိုးမဟုတ်ပဲစားနပ်ရိက္ခာတွေလည်းပြတ်တောက်နေတယ်လို့အထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းကမျိုးသမီးတူကပြောပါတယ
်။မတော်နဲ့အခုအခက်ခဲတွေ့တာကကျမတို့စာဝေးနေရီအစင်မပြေဘူး။စင်မာရီလည်းအစင်မပြေဘူး။ကျမတို့စီကလေးကားကလေးတခုမှပြည့်စည်ဒီပါဒီလေဒီလိုအစာရိတ်ခါဒီလေတန်ဖိုးပလေးမရောက်ဘူးကျမတို့စခဲမှာ။ဆန်ရည်ကြီးလည်းအခက်ခဲရှိတယ်ကျမတို့စီမှာဆန်လည်းအခက်ခဲရှိတယ်။နောက်ဒီနပီရေးစာရည်လည်းကျမတို့မင်းကလေးတွေဆိုရထမင်းရှစ်တလူတွေလည်းဒီကိုဆောင်ဆုံးပြီလေအကုန်လုံးအခက်ခဲရှိပါလေကျမတို့ခက်ခဲရှိတာကရှိတာပဲဆရာရေ
ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေခဲ့တဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေတိတ်နဲ့ချီရှိနေတယ်လို့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းမရကြဘူးလို့ဒုက္ခသည်တွေကပြောဆိုကြပါတယ်။အထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးအောင်မြင့်ကတော့တနိဒာစာဝန်ရည်ကိုသူများစီပတ်စံချင်းကားပြီးဖြည့်ရှင်းနေရပေမဲ့အလောက်ကင်လည်းမရှိတာကြောင့်ခြေထားတဲ့ပတ်စံတွေဘလို့ပြန်ဆက်ရမလဲဆိုတာမသိဘူးလို့ပြောပါတယ်
။အာစာရည်ခပိုင်းကတော့ဆရာမပြောဖို့တောင်းမရတော့ဘူးလုံးဝကိုအချင်းမပြေတာကျွန်တော်ကိုယ်တိုင်ပဲလူတွေဒီကအတိုးနဲ့ဝင်ရှိတယ်ပြီးဆိုင်ဝင်စားရတာလည်းအဲ့လိုပါပဲအာဆရာရဲ့ဘယ်လိုလဲပြင်ဆင်ရမလို့ဆိုတာလည်းကျွန်တော်အခုမတေချာမရသေးဘူးဘာအလုပ်လုပ်မလဲဆိုတာလည်း တော့မသိသေးဘူး
တိုက်ပွဲပြင်းထန်နေတဲ့ရခိုင်မှာစစ်ဘေးဒုက္ခသည်3000ကျော်တိရှိနေတယ်လို့ကျမ်းမာရေးစားတောက်ရေးအပြင်နေထိုင်ဖို့အတွက်ပါအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါဒါ့အပြင်အစမတန်မြင့်တက်နေတဲ့ကုန်စည်နှုံးတွေကြားစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေဟာတနေ့တာစားဝတ်နေရေးအတွက်စိန်ခေါင်မှုပေါင်းများစွာကိုရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်ခင်ဗျာ
ကိုစံကျော်ပါရှင်ရန်ကုန်ကပေးပို့တဲ့နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်
VOAC Senegal Radio ရုံးမြင့်တန်ကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တရက်2024ခုနှစ်မေလ14ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေ line to meter 32 kHz 9303နဲ့9383 line to meter 51 kHz 5885စနေတနင်္ဂနွေမှာဆိုရင်လဲ line lab meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတစ်လှခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာအောင်မြင်မှုရနေတဲ့ဗီယက်နမ်စန်ဇဘာစိုက်ပျိုးရေးအကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်အရှိတောင်အာရှကဗီယက်နမ်နိုင်ငံဟာနှစ်စဉ်နှစ်တိုင်းကမ္ဘာမှာပြည်ပကိုစံတင်ဖို့ရောင်းချကြတဲ့နိုင်ငံတွေအထက်မှာတတိယအများဆုံးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံရဲ့ဆန်ဇဘာစိုက်ပျိုးရေးဟာအောင်မြင်နေပြီးတော့သူထက်နိုင်ငံအကျယ်ဝန်း၂ဆလောက်ကြီးမားတဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဘာကြောင့်ကြာဆင်းနေရပါသလဲဆိုတာကိုကိုခင်မောင်စိုးမင်းကပြောပြပေးထားပါရရှင
်။ကြာသေးခင်အချိန်တွေကစပြီးကမ္ဘာမှာ20နှစ်တိုင်ပြည်ပကိုစံအများဆုံးတင်ဖို့ရောင်းချတဲ့နိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံဟာတတိယနေရာမှာရှိပါတယ်။သူ့ရှေ့မှာအိန္ဒိယကစံတင်ဖို့မှုအများဆုံးနဲ့နံပါတ်1နေရာမှာရှိပြီးထိုင်းနိုင်ငံကဒုတိယနေရာမှာရှိပါတယ်။ဂျာမနီအခြေစိုက် Statista Online စီးပွားရေးဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့အစည်းရဲ့ဖော်ပြချက်အရ2023-2024ခုနှစ်မှာထိုင်းနိုင်ငံကပြည်ပကိုဆန်မက်ထရစ်တန်ချိန် 8.2 တန်းတင်ဖို့ရောင်းချပြီးဗီယက်နမ်နိုင်ငံကဆန်မက်ထရစ်တန်ချိန် 9.6 တန်းရောင်းချပါတယ်။ဒါကြောင့်ကမ္ဘာဆန်တင်ဖို့ရောင်းချမှုမှာဒုတိယအများဆုံးထိုင်းနိုင်ငံရဲ့နောက်ကိုတတိယအများဆုံးဗီယက်နမ်နိုင်ငံကကတ်လိုက်နေတယ်ဆိုတာသိသာနေပါတယ်။ဗီယက်နမ်နိုင်ငံရဲ့မဝေးလာတဲ့သမိုင်းကြောင်းကိုကြည့်ရင်ကြီးမားတဲ့စစ်ပွဲကြီးတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးပြင်သစ်တို့ကိုတိုက်ထုတ်တဲ့စစ်ပွဲအဲ့ဒီနောက်ကွန်မြူနစ်အုပ်ချုပ်တဲ့မြောက်ပိုင်းနဲ့အမေရိကန်ဝင်ရောက်ကူညီတိုက်ခိုက်တဲ့တောင်ပိုင်းစစ်ပွဲတွေဖြစ်ပွားခဲ့တဲ့အတွေ့နှစ်ဖက်စလုံးမှာလေယာဉ်လုပ်ငန်းတွေအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။1985ခုနှစ်အမေရိကန်တပ်တွေဆုတ်ခွာသွားပြီးတဲ့နောက်ဗီယက်နမ်နှစ်နိုင်ငံပူးပေါင်းသွားတဲ့အထိစိုက်ပျိုးရေးကဏ္ဍဟာအကြီးအကျယ်ထိခိုက်ခဲ့ပါတယ်။စစ်ပြီးတဲ့နောက်မှာလည်းစစ်ကြံမြေမြုပ်မိုင်းဘုံတွေကြောင့်လေယာဉ်မြေကိုအပြည့်အဝလုကင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်အနောက်အုပ်စုရဲ့စီးပွားရေးပိတ်ဆို့မှုတွေကိုလည်းကြုံတွေ့ခဲ့ရတဲ့အတွက်ကြောင့်အဲ့ဒီအချိန်ကဆိုဗီယက်ရုရှားအုပ်စုဝင်တွေလောက်နဲ့သာကုန်သွယ်ခဲ့ရတဲ့အတွက်ကြောင့်လေယာဉ်စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုမှာအကန့်အသတ်တွေရှိခဲ့ပါတယ်အဲတခါ1989ခုနှစ်မှာလဲအိန္ဒိချင်းအရင်ကမဟာမိတ်နိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့နယ်စပ်မှာရက်တက်တက်နှစ်ပတ်ကြာစစ်ပွဲကြီးဖြစ်ပွားခဲ့ပါတယ်။အဲ့ဒီအတွက်တရုတ်နိုင်ငံနဲ့အဆက်အသွယ်တွေနှစ်အတန်ကြာပြတ်တောက်ခဲ့ပြီးကုန်သွယ်ရေးပါရက်ဆိုင်ကုန်တဲ့အတွက်စိုက်ပျိုးရေးထွက်ကုန်တွေနယ်စပ်ဖြတ်ကျော်အယောင်းဝယ်လုပ်လို့မရခဲ့ပါဘူး။ဒါပေမဲ့လဲ1992ခုနှစ်လောက်ကစပြီးနှစ်နိုင်ငံပုံမှန်ဆက်ဆံရေးကိုပြန်လည်စတင်ခဲ့ပါတယ်။အရင်နောက်ဆန်ဇဘာအပါအဝင်ဗီယက်နမ်စိုက်ပျိုးထွက်ကုန်တွေကိုနေဆက်ကနေတရုတ်နိုင်ငံကိုတင်ပို့တာတွေပြန်လည်လုပ်ကင်နိုင်ခဲ့ပါတယ်ဗီယက်နမ်နိုင်ငံရဲ့အဓိကဆန်ဇဘာအပါအဝင်စိုက်ပျိုးရေးလုပ်ငန်းတွေလည်းအထိုက်လျောက်ဖွံ့ဖြိုးလာခဲ့ပါတယ်တစ်ဆက်တည်းဆိုသလိုအမေရိကန်သမ္မတဘေးကလင်တန်လက်ထက်1994ခုနှစ်မှာဗီယက်နမ်အပေါ်နှစ်ရှည်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပြီးနှစ်နိုင်ငံတန်တမာဆက်ဆံရေးပြန်လည်စတင်ခဲ့ပါတယ်အဲ့ဒီနောက်သမ္မတဘေးလ်ကလင်တန်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေရောဗီယက်နမ်အစိုးရခေါင်းဆောင်တွေရောအပြန်အလှန်လေပတ်မှုတွေလုပ်ခဲ့ကြပါတယ် The chain name of a Nanganagang, which is where Ziri, Gaba, then where we yet a tapian yari, a kunire yashi lare a dwe, Piana Nangaya Sibu Long and we ha, the shade do de lagebare. Dabian Suyagale down to let the marine at do Pubambi, the dare song your dari hale, a ye barre, a chetsepje barre. Lancham Megon, Pubong song ye season ya. Megon ye chatan season and Nangan we yes, Sibu Long as in the bego. Yamanangama sit at Anna Matanginga. Piana Nangango, Twyo Lila de Tema, Pawine, down to let the ma ye song you need to Uga. A coolo do ye do it you go, Piobia, eh?
Genoru doa lila ro, the BNA, agon jetty, lila rabobia, Kabau San Demu Nangu Nanga, Pi Yadi, and a Pajon le Surau, Genoa, Dijano. ကျွန်တော်ဒီတလောက်ပြောရင်တော့အားကောင်းချက်ကလေးချက်လောက်ရှိတယ်ပထမဦးဆုံးအားကောင်းချက်ကတရားစိုက်ပျိုးရေးခံနာကိုဘီအန်အန်ကနိုင်ငံတော်ဘတ်ဂျက်ရဲ့20%ခန့်နှုန်းနဲ့30%ခန့်နှုန်းကြာသုံးတယ်လို့သိခဲ့ရတယ်ကျွန်တော်မေ့ကြည့်တော့လေနံပါတ်1ကတော့သူတို့အစိုးရကိုယ်တိုင်တောင်းတနေတဲ့မအုပ်ဦးဆောင်ပြီးစိုက်ပျိုးစီးပွားကိုသူကလုပ်တယ်နောက်တစ်ခုကကြတော့သူတို့ရဲ့ဥပဒေတွေကိုလေ့လာကြည့်တဲ Jawa Pianchi, ye see sense or Ubri Ramaku test with her. Yama Shida Yamia Pari, Oda Shida Duri, Bare, Pianchi, a poet, comedy Sura, Puebi, Pishinai no Kajaro, the Yuma Muria, Buhuri, Dini, Piani, no Mudapen, and Yune, Senoma, and Yenzome Yabigama, Bibi Dwarabo, and Ubri, Agongjebo. Hello, you, Nina Pianchi, Yami Sure, Chen Yu, Ubri de Tetara, General Gumadia, Ubri, Mam, Shu, Ubri Agonabo. နောက်ဆုံးအချက်ကကြတော့မပင်လို့တယ်သူတို့ကမပင်လို့တဲ့အခါမှာကုလသမဂ္ဂရဲ့ဒီအကူအညီတွေလည်းပါတယ်သူကတော့တိတိကျကျပေါ့ဒါကစိုက်ပျိုးမြေလေရဒီရတတော်ပေါ့ဒါကတော့ကာကွယ်ရေးသုံးမြေအစရှိသဖြင့်ပေါ့ဗျာဒါနိုင်ငံတော်မြေအဲ့ဒါတွေကိုတိတိကျကျမပင်လို့တယ်အဲ့ဒီအချက်၄ချက်ကိုကျွန်တော်ကသူတို့နိုင်ငံရဲ့လေယာစိုက်ပျိုးရေးဟာအားကြောင့်တိုးတက်ရတယ်လဲဆိုတဲ့ဟာကိုကျွန်တော်သုံးသပ်လို့
bo ya ma le adika eri data ga be phit par de da a pyin vietnam nai ngan ye sai pyu ei kana ha long wa sat mu le ya snit phit de atwe sat yan nya rwe win lo twet lo ya aw le ya mye rwe ko akwet pho da win lan twet lan rwe phau lo da ye pe myaw rwe ko snit ja twe dan pe da ne taung su le tama rwe ko sai pyu ei ati amyin rwe tin ja pe da sa ra rwe ko a sin ma pyat saung ye pe par de da ne pat de bi me kaung nai ngan mya le ya mye swin rwe pwe tet yauk khe du ga be a khu lo pyo pya par de
အယူအဆအပြီးနဲ့တောင်မဲရအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတခွန်တပြင်းလုံးစိုက်တာပေါ့လေကွန်ထရက်ဖမ်းပြီးကန်ထရိုက်လေယာဉ်ကြီးစနစ်နဲ့စိုက်တာပေါ့စိုက်တာမှာသူကကုမ္ပဏီနေရာကိုဘီအန်အစိုးရနေလိုက်တာဘီအန်အစိုးရနဲ့တောင်သူတွေနဲ့ကွန်ထရက်ဖမ်းပြီးလုပ်ပြီးကမှအဲ့ဒီတမျိုးတည်းပဲအဲ့ဒါတိမ်ပေါင်းများစွာအလုပ်စိုက်တာတမျိုးတစ်ခေါ်ကြီးပေါ့ရေသွင်းစနစ်တွေကအစစ ကျွန်တော်တို့ကအဲ့လောက်ကြီးချင်တဲ့နိုင်နိုင်နဲ့လေးလာကုန်များခဲ့ဒါပေမဲ့အောင်မြင်နေတယ်လို့တော့ရေပြရတော့ပြောပြရတယ်
ပြည်နယ်နိုင်ငံရဲ့နေရာစိုက်ပျိုးရေးကဏ္ဍမှာအားနည်းတာကတောင်ကစားမအဖွဲ့အစည်းလုံးဝမရှိဘူး။တောင်ကစားမအဖွဲ့အစည်းလုံးကပောက်ကမပေးဘူး။ပြည်နယ်နိုင်ငံဟာပြည်ပကိုကမ္ဘာမှာတတိယဆန်အများဆုံးတင်ပို့ရောင်းချတဲ့နိုင်ငံဖြစ်ုံတင်သာမကတခြားသီးနှံတွေကိုလည်းထိပ်တန်းရောက်အောင်ပြည်ပတင်ပို့နိုင်အောင်စိုက်ပျိုးထုတ်လုပ်ခဲ့ပါတယ်။အခုဆိုရင်ကမ္ဘာမှာဒုတိယအများဆုံးပြည်ပကိုကော် ဒီနိုင်ငံကပြည်ပကိုဆန်မက်ထရစ်တန်ချိန်ရှစ်တက်သမာနွေရာသီရောက်ပြီဆိုရင်နှစ်ဆင့်တောက်တုံးတဲ့ဘီယက်နမ်နိုင်ငံရဲ့အခြေအဝင်းဟာမြန်မာနိုင်ငံရဲ့တဝက်လောက်ပဲရှိပြီးလူဦးရေကြတော့နှစ်ဆနီးပါးတောင်ပိုများနေပါတယ်။ Arilu ane taru shibi me, Vienna nanga ye saibyo ye tolo muha, aji je aumienbi, Myanmar nanga ye saibyo ye ha, tanite tanite sozo wawa gu soyo ni ware. Dudia gaba siji bide naubanga salu, Myanmar nanga male pirwinsi shigere suwi me, adiga saibyo ye dazon longu do, tikai lao ang ache ne saikera miu me pike babu. Davimele Vienna Ningangaro, Dudia Gaba Siji Bigrega, Pirwinsit Sin in Mahobe, Gaba in Aji Nangandrinet Sikingayabare, Dilo Chini Jarigani, Vienna Nangaha Saibu Ego, Aumi on Losan Nangabi Me, Yamanangaro Sianashin, Assisin Ocho Gabi, Saibu Isanya, Kaimare Muara Yimanje Mashibe, Aumi on Le Losan Nangajin Mashiba Ukamia.
အောင်မြင်မှုရနေတဲ့ဗီယက်နမ်ရဲ့စံစဘာစိုက်ပျိုးရေးအကြောင်းကိုမြေကြီးဩဇာအစီအစဉ်မှာကိုခေမောင်ဆုံးမင်းကတင်ဆက်ပေးကြတာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်မှာမြန်မာအရေးဟာကမ္ဘာမှာအယုံဆိုင်အရေးပေးခံရမှုနည်းနေတဲ့အချိန်မှာမြန်မာပြည်ရင်းစစ်နဲ့ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လူသိလာအောင်လှုပ်ဆော်ပေးနေတဲ့နိုင်ငံတကာက Myanmar ပြည်တွင်းစစ်အကြောင်းကိုဂျာမန်နွယ်ပွားညီအစ်ကိုတွေဖွဲ့စည်းထားတဲ့ The Dragons DY အဖွဲ့ရဲ့မြန်မာအရေးလှုပ်ရှားနေမှုအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
ဂျာမန်ရေဘွားညီကိုရီနဲ့ဖွဲ့စည်းထားတဲ့ The Dragons D1 ကလေနဲ့ယူဆောင်လို့အဓိပ္ပာယ်ရတဲ့ Send the Wind တချင်းကိုတိခတ်တည်ဆူနေကြတာပဲဖြစ်ပါတယ်။သူတို့ဖွဲ့ဟာ2008ခုနှစ်ထိုင်းနိုင်ငံမဲဆောက်ခီးစဉ်တုန်းကနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းနဲ့တွဲဆုံပြီးတဲ့နောက်မှာဒီတချင်းကိုရေးသားခဲ့ပြီးတော့တည်ဆူဖျော်ဖြေခဲ့ကြတာပဲဖြစ်ပါတယ်။ဒီတချင်းဟာမြန်မာပြည်ထက်ကဒေါ်အောင်ဆန်းစုကြည်နဲ့မတရားကျင်းကြခံထားရတဲ့နိုင်ငံရေးကျင်းသားတွေနဲ့ပြည်တွင်းစစ်ပွဲတွေအကြောင်းကိုရည်ရွယ်ရေးဆက်ထားတာပဲဖြစ်ပါတယ်။ဒီ DIY ဟာမကြာခင်မှာမြန်မာအမှုပညာရှင်များနဲ့ပူးပေါင်းပြီးတော့စစ်ဘေးရှောင်တွေရဲ့ရန်ပုံငွေအတွက်ဖျော်ဖြေပွဲတွေပြုလုပ်ဖို့အစီအစဉ်နေပါတယ်။ The Dragons DIY အဖွဲ့ဝင်တွေရဲ့မြန်မာပြည်ရေးပေါ်မှာစိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့တွားရောက်တွေ့ဆုံမေးမြန်းထားပါတယ
်။ So when we were in Thailand, Aung San Suu Kyi was under house arrest.
ကျွန်တော်တို့အဖွဲ့ထိုင်းကိုတွားခဲ့တော့ကမဲဆောက်မှာရှိတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကိုတွားဖြစ်ခဲ့တော့ကမြန်မာပြည်တွင်းမှာဒေါန်ဆန်းစုကြည်အပါအဝင်မတရားအကျဉ်းကျခံနေရတဲ့လူတွေနဲ့စစ်ဘေးဒဏ်ခံနေရတဲ့ပြည်သူတွေအတွက်လှုံ့ဆော်မှုတစ်ခုဖြစ်အောင်လို့ဒီသတင်းကိုကျွန်တော်တို့ရေးခဲ့တာပါ။မြန်မာပြည်နဲ့ပတ်သက်ပြီးသတင်းစကားတစ်ခုအနေနဲ့ကျွန်တော်တို့အဖွဲ့ရဲ့ကိုယ်ပိုင်လေနဲ့ယူဆောင်လို့အဓိပ္ပာယ်ရတဲ့ဒီသချင်းဟာမြန်မာပြည်သားတွေအတွက်ငြိမ်းချမ်းရေးနဲ့မျှော်လင့်ချက်ရနိုင်ဖို့တွန်းအားတစ်ခုဖြစ်စေလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။မြန်မာပြည်မှာကလေးနဲ့မိခင်တွေမိသားစုတွေတကွဲတပြားဖြစ်နေရတာအိမ်တွေမိရှုခံနေရတာနဲ့အကြမ်းဖက်တပ်ဖြတ်ခံနေရတာတွေနေတိုင်းလိုလိုပါပဲ။ဒါပေမဲ့ကမ္ဘာပေါ်မှာရှိတဲ့သတင်းမီဒီယာတွေကမြန်မာဘက်ကိုအာရုံမစိုက်တော့ဘဲနဲ့မြန်မာနီးတူဖြစ်ပျက်နေတဲ့ယူကရိန်း၊ပါလက်စတိုင်း၊အာဖဂန်နစ္စတန်စတဲ့နေရာတွေကိုဦးစားပေးနေတော့မြန်မာအရေးကနောက်ကျကျနေခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြမအကြောင်းကိုကဘာကလူတွေပို့တိအောင်နှိုးဆွပေးခြင်းပါတယ်။တည်င်းတွေနောက်ကျကြံနေတာကျွန်တော်တို့မလိုလားပါဘူး။ကျွန်တော်တို့တက်နိုင်တဲ့ဘက်ကနေဘယ်နေရာရောက်ရောက်မြမမှာဖြစ်ပျက်နေတဲ့အကြောင်းတွေကိုဝင်မျှသွားမှာပါ
။မြမပြည်ငင်းချမ်းရဲ့အတွက်လေနဲ့ယူဆောင်ဆိုတဲ့အချင်းကိုရေးဆက်တည်ဆူထားတဲ့အဆိုတော်ဘန်ဂျီစီမာဘတ်ကမြမအရင်နဲ့ပတ်သက်ပြီးတော့သူ့ရဲ့ခံစားချက်တွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်ထပ်တီဝိုင်းဖွဲ့ဝင်တရော့ပညာရှင်ဘတ်ဒေါ်နက်ကဒီချင်းမှာပါဝင်တိခတ်ထားသူလည်းဖြစ်ပါတယ်။
Yeah, my name is Beth Donis. I'm a violinist born and raised in
the Taman name ga Bat ba. Tama DDY ma tyo tho de anu pinya shin tyo phit par de. Now American pi daw su ma mwe phwa tu tu le phit par de. Ana shin ni ga anu pinya shin ni ko ayan chauk ja de. Ba phit lo le so ro anu pinya shin ni ha gana alai ma a myo myin ni shi ja de. Pi ro anu pinya shin ni ha akhu let shi kala ko jaw lun bi twe taw bo ma chauk ja de tu ri le phit par de.ဓာရီကပုံမှန်မဟုတ်တဲ့ဖြစ်စဉ်လို့လည်းထင်ကြပါရဲ့ကျမတို့ဟာလွတ်လပ်တဲ့သူတွေဖြစ်တဲ့အလျောက်ပုံသေးဖြစ်တဲ့ပုံစံကွက်ထဲမှာနေဖို့မဆန်ပါဘူးဓာရီကကျမတို့အတွက်လက်ဆောင်အနေနဲ့မွေးဖွားလာတာလို့လည်းဆိုနိုင်ပါရဲ့ပြီးတော့ကျမတို့ဟာကမ္ဘာတစ်ဝန်းလုံးမှာရှိတဲ့လူသားတွေအတွက်က ကိုတတ်ထားတဲ့ပညာနဲ့အကူအညီပေးဖို့အတွက်အမိန့်ပေးခံရတယ်လို့ခံစားရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုလိုနိုင်ငံမှာတော့အမှုပညာရှင်တွေကိုထိန်းချုပ်လို့မရကြပါဘူး။အမှုပညာရှင်တွေကသူတို့ပြောချင်တဲ့သတင်းစကားတစ်ခုကိုလွယ်လွယ်ကူကူမြန်မြန်ဆန်ဆန်နဲ့လူတွေစီကိုထိရောက်အောင်အရောက်ပို့နိုင်တဲ့စွမ်းအားတွေရှိပါတယ်။ဒါကြောင့်အစိုးရတွေဟာအမှုပညာသမားတွေကိုအရန်ကြောက်ကြပါတယ်။မြန်မာပြည်ကလူတွေကိုကျမသတင်းစကားပါကျင်တာကတော့တင်တို့တွေဟာတယောက်တည်းရှိမနေပါဘူးကျမတို့တက်နိုင်တဲ့အားနဲ့ရှိတဲ့စွမ်းအားနဲ့တင်တို့ရဲ့နာကျင်နေတဲ့ဒဏ်ရာတွေနဲ့ကြုံတွေ့နေရတဲ့အခြေအနေဇိုးတွေကိုတက်နိုင်သမျှကူညီပေးသွားမယ်လို့ကတိပေးပါတယ
် Pain and tragedy of what you are currently experiencing.
Well, specifically I'm concerned about any kind of you know,situation where people are
ကျွန်တော်အနေနဲ့လူတိုင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေအားလုံးကိုအာရုံစိုက်ပါတယ်အထူးသဖြင့်မြန်မာပြည်လိုဖြစ်ပျက်မျိုးပါနှစ်ပေါင်း80ကျော်ကြာဖြစ်နေတဲ့မြန်မာပြည်အရေးကိုကျွန်တော်လေ့လာခဲ့ပါတယ်ကျွန်တော်ငငယ်ကမြန်မာပြည်နဲ့နီးကပ်နေတဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခြေချပူးပါတယ်ဒါကြောင့်မြန်မာပြည်အကြောင်းကကျွန်တော်တို့နဲ့တိတ်ဆိတ်မနေပါဘူးနောက်ပိုင်းတော့မိသားစုနဲ့ကမ္ဘာတဝန်းမှာရှိတဲ့မြို့တွေမှာလှည့်ပတ်ပြီးတော့နေထိုင်ခဲ့ပါတယ်မြန်မာပြည်သားမကနိုင်ငံတော်တော်များများမှလည်းတရားမျှတမှုတွေပျောက်ဆုံးနေတာကိုပို့ပြီးတော့လေ့လာမိပါတယ်ဒါပေမဲ့တခြားနိုင်ငံကအဖြစ်ပြက်လူမျိုးမြန်မာနိုင်ငံကသတင်းတွေကဖော်ပြတာအရန်နဲလာပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့မြန်မာပြည်အကြောင်းကိုမျှဝေဖို့ပို့ပြီးတော့တွန်းအားတစ်ခုအနေနဲ့ဖြစ်လာပါတယ်။ကျွန်တော်မြန်မာပြည်ကလူတွေနဲ့အတူရှိနေပါတယ်။မြန်မာပြည်ကလူတွေကိုလည်းထောက်ခံနေပါတယ်။ယုံကြည်ချက်တွေဘရော့မရက်တက်မသွားကြပါနဲ့။ပျော်လင့်ချက်ပန်းနိုင်ကိုကျွန်တော်တို့လည်းမြင်နေရပါပြီ။အာဏာရှင်စနစ်ပြုတ်ကြဖို့ဆက်ပြီးတော့တွန်းအားပေးကြပါ။ငင်းချမ်းရေးရရှိဖို့လည်းကြိုးစားကြပါ။ဒီနေ့မဟုတ်မနေ့ပြန်မှာအောင်မြင်မှုတွေနဲ့ငင်းချမ်းခြင်းတွေပြောင်းလဲလာတတ်ပါတယ်။အခုအချိန်တွေကအရန်အနေနဲ့များတဲ့အနေအထားတစ်ခုမှရှိနေပါတယ်။တခြားတာကတော့အာနာရှင်တွေကအကြဆုံးကံဒီမှာရက်ဆက်ကြမ်းကြုတ်မှုတွေပို့ပြီးတော့လှုပ်ဆောင်လာတာဟာသူတို့ရဲ့အာနယ်မှုနဲ့အရှုံးကိုပြတဲ့လက္ခဏာပဲဖြစ်ပါတယ်။ဒါတွေဟာသူတို့ကိုတွန်းအားပေးဖို့အရန်အရေးကြီးတဲ့အချိန်ပဲဖြစ်ပါတယ
်။ When the regime that is oppressing, when the oppressor starts getting more and more violent, it's a sign that they're getting weaker.And this is an important, so keep the pressure on and don't give up.
ကဘာစာမျက်နှာမှာနိုင်ငံတကာသတင်းတွေဖုံးလွှမ်းနေချိန်မှာပဲမြန်မာအရေးနဲ့ပတ်သက်တဲ့သတင်းတွေကိုအများရန်နားဆွနေပါတယ်ဆိုတော့ The Drogas Tiwan ရဲ့ Lead Guitar တိခတ်သူ Christopher Simabat ကပြောသွားတဲ့မြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်စစ်အာဏာရှင်ခေတ်တလျှောက်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားပေါင်း 26,583 ဦးရှိခဲ့ပြီးတော့ယခုလက်ရှိမှာအမိတ်ချပြီးအကျဉ်းချခံရသူ2,360 ရှိပါတယ်။အကျဉ်းချနေစဉ်အတွင်းမှာပဲ 4,946 ဦးတပ်ဖြတ်ခံရခဲ့ပြီးတော့အဲ့ဒီထဲမှာမှစုစုပေါင်း 6,213 ဦးလွတ်မြောက်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရတဲ့အသင်းကထုတ်ပြန်ထားပါတယ်။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးရအောင်ပါ။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာအစ္စရေးကိုစစ်ရေးလက်နက်ထောက်ပံ့တဲ့ကိစ္စရပ်နဲ့ပတ်သက်ပြီးအကြိတ်အနေညှင်းခုန်စရာဖြစ်လာပါတယ်။ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးကိုစစ်ရေးအကူအညီပေးမဲ့ကိစ္စဆိုင်းငံ့လိုက်တာနဲ့ပတ်သက်လို့ဒီပေါ်ရီပပ်ဘလစ်ကန်ဘက်တွေဘက်ကလည်းဝေဖန်နေပြီးတော့သမ္မတဟောင်းဒေါ်နယ်ထရမ့်လည်းဒီအထက်မှာပါဝင်လာပါတယ်။ Veronica Belteres Iglesias ပြောထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါမယ်ရှင်။
ကျဆုံးစစ်သည်တွေအကြမ်းဖက်တပ်ဖြတ်ခံရသူတွေအတွက်အစ္စရေးမှာတနင်္ဂနွေနေ့ကအောက်မေ့ပွဲနေ့ကျင်းပနေချိန်မှာပဲဂါဇာတောင်ပိုင်းမှာတော့ရာဖာကဟာမတ်တွေကိုရှင်းလင်းမဲ့အစ္စရေးရဲ့စစ်စင်ရေးမတိုင်ခင်မှာပါလက်စတိုင်းတွေဟာဘီကင်ယာကိုနောက်တစ်ကြိမ်ထပ်ပြီးတော့ပြောင်းရွှေ့ဖို့သတိပေးစရာတွေရရှိထားပါတယ်အစ္စရေးနဲ့ဟမတ်စစ်ပွဲအရေးမှာတိုက်ရိုက်ပါဝင်ပတ်သက်နေတဲ့အမေရိကန်ပြည်အောင်စုမှလည်း Republican သမ္မတကိုယ်စားလှယ်လောင်ဒေါ်နယ်ထရမ့်ကစစ်ပွဲနဲ့ပတ်သက်ပြီးတော့သူ့ကိုထောက်ခံသူ3000လောက်ကိုစနေနေ့ကနယူးဂျာဆီပြည်နယ် Wildwood မှာအခုလိုပြောပါတယ်
There would have been no war.
ကျွန်တော်တို့အင်ဂျီရောမှာရှိနေမယ်ဆိုရင်ဂါဇာမှာစစ်ပွဲဆိုတာရှိလာမှာမဟုတ်ပါဘူး။ကျွန်တော်သမ္မတဒါဝင်ထမ်းဆောင်နေချိန်တုန်းကအရှေ့လပိုင်းဒေသမှာဘယ်တော့မှလည်းမတူအောင်ငြိမ်းချမ်းနေခဲ့ပါလေ
။ Trump နဲ့ Republican တွေဟာ Israel ကိုစစ်လက်နဲ့အကူအညီပေးဖို့နဲ့ပတ်သက်ပြီးသမ္မတ Joe Biden ကဆိုင်းငံ့ထားတာကိုအကြီးအကျယ်မကြေမနက်ဖြစ်နေကြပါရယ်။ Hamas တွေကိုချေမှုန်းဖို့ Rafah ကို Israel ကိုစစ်ဆင်ရမှာအရက်သားတွေမထိခဲ့အောင်ဆောင်ရွက်စီမံရမှာနဲ့ပတ်သက်ပြီးညှိနှိုင်းမရတာကြောင့် Biden အစိုးရကလက်နက်ပေးမဲ့အစီအစဉ်ဆိုင်းငံ့ထားတာပါ
So if
when we were faced with destruction as
Blessed Gun Bongje Khan Bi Jin ne Germany Japan ne sit phit pi de naw chano lu naingan ni ne song shong pye si mu ri twet chaw ya pi de kha Hiroshima ne Nagasaki ko nuclear bomb che pi lo su pwae ko song tat pho song phyat khe ba de Israel ni ne sit shong mu so da ma phit nan na chaung thru lo at de bomb ni ko pe lai ba thik ka song shong mu a nei song phit aw thru ne lat twae saung yaw ba
Israel ကိုပို့မဲ့လက်နက်ချို့ဆိုင်းငံ့ထားပေမဲ့လည်း Congress လွှတ်တော်ကိုပေးပို့တဲ့ American နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာ Israel အနေနဲ့ American ထောက်ပံ့တဲ့စစ်လက်နက်ပစ္စည်းတွေကို Hamas တွေချေမှုန်းဖို့အသုံးပြုရမှာ American နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့အချက်အလက်မျိုးထည့်သွင်းဖော်ပြမှထားပါဘူး။မဟာမိတ် Israel နိုင်ငံအပေါ် American ကဘယ်လိုသဘောထားမျိုးရှိပါသလဲ
No.We don't have double standards.
ကျွန်တော်တို့ကမလို့တမျိုးလို့တမျိုးမလုပ်ပါဘူး။ကျွန်တော်တို့နဲ့အလွန်နီးစပ်တဲ့မဟာမိတ်အစ္စရေးနိုင်ငံအပေါ်တခြားနိုင်ငံတွေအပေါ်ဆက်ဆံတဲ့အတိုင်းပဲဆက်ဆံသွားမှာပါ။လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့စီစစ်သွားမှာဖြစ်ပေမဲ့လည်းစစ်ဖြစ်နေတဲ့အချိန်မှာတော့ဒီကိစ္စတွေကိုကင်တွယ်ဖို့အလွန်ခက်ပါတယ်။
Israel ရဲ့လောက်ရက်ကိုလက်မခံသူလွတ်တော်အမတ်အချို့ကတော့ American အနေနဲ့ Israel ကိုနောက်ထပ်စီးရေးကူညီမပေးသင့်ဘူးလို့ဆိုပါတယ
်35000 Palestinians
Palestine 3000ကျော်ပြည်ဆုံးပြီး9000ကျော်လောက်ဒဏ်ရာရတဲ့အထက်မှာအမျိုးသမီးနဲ့ကလေးက3ပုံပုံ2ပုံပါပါတယ်ရှင်ကြီးတဲ့ဒီနေ့ခေတ်ကမ္ဘာမှာအခုလိုစစ်ပွဲမျိုးမရှိသင့်ပါဘူး
သမရဘိုင်ဒန်အနေနဲ့ကတော့စစ်ပွဲအတွက်အကူအညီပေးဖို့နဲ့ပတ်သက်ပြီးခက်ခဲတဲ့ဆုံးဖြတ်ချက်ချရခြင်းတစ်ဖက်မှာလည်းလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာ Israel Hamas စစ်ပွဲအရေးကလည်းမဲဆန္ဒရှင်တွေကြားအငင်းပွားစရာအကြောင်းအရာတည်းဖြစ်လာနေတာပါသမရဟောင်းဒေါ်နယ်ထရမ့်လည်းလိန်ဖြောပြီးကားတွေရိုက်တဲ့ Stormy Daniel ကိုနှုတ်ပိတ်ခငွေပေးတဲ့ကိစ္စနဲ့ပတ်သက်ပြီးနယူးယောက်တရားရုံးမှာဆက်လက်အမှုရင်ဆိုင်နေရင်းတစ်ဖက်မှာလည်းဆက်လက်မဲဆွယ်စည်းရုံးနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတလခီးသွားအစီအစဉ်မှာစွီဒန်နိုင်ငံမဲလ်မာမြို့မှာ Eurovision တချင်းပြိုင်ပွဲကျင်းပတဲ့အထိမ်းအမှတ်နဲ့လူငယ်တဲ့နှစ်ပေါင်း90တုန်းက Eurovision အနိုင်ရခဲ့တဲ့ Abber အဖွဲ့နဲ့ပတ်သက်တဲ့ပြကန်းတစ်ခုပြသခဲ့ပါတယ်ကမ္ဘာကျော် Abber ဒေဂီတာအဖွဲ့နဲ့ပတ်သက်တဲ့အကြောင်းတွေကိုသူတို့တချင်းသံတွေကြားမှာလေ့လာနိုင်မှုမဆုမြတ်မုံကကမ္ဘာတလခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်
စွီဒန်နိုင်ငံလို့ပြောလိုက်ရင် Abber ဂီတာအဖွဲ့ရှိတဲ့နိုင်ငံလို့သိထားကြသူတွေမနည်းလှပါဘူးဥရောပမှာအကြီးကျယ်ဆုံးသချင်းပြိုင်ပွဲကြီးဖြစ်တဲ့ Eurovision မှာ1984ခုနှစ်တုန်းက Waterloo သချင်းနဲ့ Abber အဖွဲ့အနိုင်ရခဲ့တာအခု2024ခုနှစ်ဆိုရင်အနှစ်90ပြည့်ပါပြီအဲ့ဒီချိန်တွေကAbber အဖွဲ့ရဲ့တချင်းတွေကဘာကျော်ခဲ့တာမြန်မာနိုင်ငံမှာတော့အဆိုတော်တချို့သူတို့တချင်းတွေကိုမြန်မာလိုပြန်ဆိုခဲ့ကြတာရှိပါတယ်။တောင်မြေဘုတ်ဖက်တွေနဲ့ကြောက်စီထားတဲ့ဝစ်ဆုံတွေဝစ်ဆင်ကြလေးရှိတဲ့အမျိုးသမီး2ယောက်အမျိုးသား2ယောက်ပါတဲ့ Abber အဖွဲ့တချင်းမဆိုကြတော့တာအနှစ်40ကျော်ပြီဖြစ်ပေမဲ့သူတို့တည်ဆိုခဲ့တဲ့တချင်းတွေကအခုထိခေတ်စားနေဆဲဖြစ်ပါတယ်။ကမ္ဘာနိုင်ငံဆုံးမှာ Abber ပြည်သက်တွေရှိနေကြတာမို့စွီဒင်နိုင်ငံက Abber နဲ့ပတ်သက်တဲ့ပြတိုက်တွေပြပွဲတွေကကမ္ဘာလှည့်ဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့နေရာတွေဖြစ်နေပါတယ်။ Eurovision သချင်းပြိုင်ပွဲမှာ Abber အဖွဲ့အနိုင်ရခဲ့တာအနှစ်90ပြည့်တဲ့အခုနှစ်မှာစွီဒင်နိုင်ငံတောင်ပိုင်းကမောင်မာမြို့မှာ Eurovision ပြိုင်ပွဲကျင်းပပါတယ်။ဒီအထိတ်အမှတ်နဲ့ Abber World Abber ကဘာဆိုတဲ့ယာယီပြပွဲကိုသတင်းနှစ်ပတ်ကြာပြုလုပ်ခဲ့ပါတယ်။
We gather all the entities that works with ABBA at the moment and it's Plur Music it's ABBA Voice
ABBA နဲ့ပတ်သက်သမျှအားလုံးကိုဒီမှာစူးစမ်းပြသထားပါတယ် Plur Music ABBA Voice Mama Mia the Party Mama Mia စတဲ့ ABBA အဖွဲ့ရဲ့ဖြောပြတင်ဆက်မှုတွေနဲ့ပတ်သက်သမျှတွေမဟုတ်ဘဲ ABBA ပြတဲ့ကပါပစ္စည်းတွေအားလုံးကိုစူးစမ်းပြီး ABBA ကဘာကိုဖန်တီးထားတာဖြစ်ပါတယ်
လုံခဲ့တဲ့အနှစ်90တွေကစလို့ဒီကနေ့အထိ Abber အဖွဲ့တဲ့ပတ်သက်သမျှအမှတ်တရဖြစ်စရာတွေကိုပြသထားတာဖြစ်ပါတယ် Eurovision သချင်းပြိုင်ပွဲကနိုင်ငံတွေကိုစားဖြူဝေပြိုင်ကြတာမို့ Sweden နိုင်ငံကိုစား Abber အဖွဲ့အနိုင်ရခဲ့တာက Sweden အတွက်သိတ်ကိုဂိုယူစရာဖြစ်ခဲ့သလိုဂီတဝါဒနာရှင်တွေအတွက်လည်းအားတက်စရာဖြစ်ခဲ့ပါတယ်အဲဒါကြောင့်လဲဆယ်စုနှစ်နဲ့ချီကြားနေပေမဲ့အခုအချိန်အထိအထိတ်အမှတ်တွေလုပ်နေကြတာဖြစ်ပါတယ်
It has started with Waterloo and then there's so many of the Eurovision contestants
Waterloo တချင်းကနေစခဲ့တာပါအဲဒီကစပြီးအဘကိုအားကြသဘောကျတဲ့ Eurovision ဂီတပြိုင်ပွဲဝင်ကြတဲ့သူတွေအများကြီးရှိပါတယ်ဒါကြောင့်လဲသူတို့အဖွဲ့ကိုမပြတ်အားပေးတဲ့သူတွေတောက်လျှောက်ရှိနေတဲ့အပြင်ပိုးပို့ပြီးတော့ကြော်ကြားနေတာပါ စိတ်ကြည်နူးစရာသချင်းတွေနဲ့အားလုံးကိုစူးစီးပေးထားတာလို့ကျွန်မထင်ပါတယ်။သူပြိသက်တွေကလည်းနေတာမဟုတ်တော့အနည်း90ပြည့်အထိမ့်မဲ့အတွက်မောင်မောင်ကိုလာကြပါလိမ့်မယ်။ဒါကြောင့်လဲကျွန်မတို့ကဒီမှာပြပွဲလုပ်တာဖြစ်ပါတယ
်။ Sweden နိုင်ငံရဲ့ဂီတလောကကိုအကြီးအကျယ်ပြောင်းလဲစေခဲ့တယ်လို့ကမ္ဘာအနှံ့အားပေးထားတဲ့ပြိသက်တွေရှိတဲ့ Ever အဖွဲ1982ခုနှစ်ထဲကလမ်းခွဲခဲ့ကြပါတယ်။လမ်းခွဲပြီး10နှစ်အကြာ1992ခုနှစ်မှာသူတို့ရဲ့အကောင်းဆုံးတေးအယ်ဘမ်အဖြစ် Ever Gold ကိုထုတ်ခဲ့တော့ Ever အဖွဲ့ရဲ့အယောင်ရဆုံးတေးအယ်ဘမ်ဖြစ်ခဲ့ရုံမကကမ္ဘာအယောင်ရဆုံးအယ်ဘမ်ဖြစ်ခဲ့ပါတယ်။အဲ့ဒီ Ever Gold သချင်းခွေကိုအခြေခံပြီးတော့2008ခုနှစ်မှာစတင်ရုံတင်ပြသခဲ့တဲ့ Mamma Mia ရုပ်ရှင်ဆိုရင်တချင်းအခြေခံရုပ်ရှင်အမျိုးအစားတွေထဲမှာအကျော်ကြားဆုံးရုပ်ရှင်တကားအဖြစ်ဒီကနေ့အထိမှတ်တမ်းဝင်နေဆဲဖြစ်ပါတယ်။အဖွဲ့ဝင်၄ယောက်ပါတဲ့ Ever အဖွဲ့လမ်းခွဲခဲ့ကြပြီးကလေးက၄ယောက်ဆုံးပြီးတခြင်းမဆိုကြတော့ပါဘူးဒါပေမဲ့အဖွဲ့ဝင်၄ယောက်လုံးစိတ်ကြိုက်တခြင်းတွေရွေးပြီးတော့သူတို့ဖြစ်စေချင်တဲ့ပုံစံအတိုင်း Digital နည်းပညာနဲ့စီစဉ်ဖန်တီးထားတဲ့ Ever Voyage ဂီတဖျော်ဖြေပွဲကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာ2022ခုနှစ်ထဲကတင်ဆက်နေပါတယ်အခုလိုမျိုးပရိသတ်ရဲ့အပိတ်မှုအခိုင်အမာရတဲ့ Ever အဖွဲ့ဂီတဘိုင်းမှာတည်းမဟုတ်ပဲ Fashion ဝတ်စားစရမှုဘိုင်းမှာပါခက်ရှိပြေးခဲ့တာကိုမောင်မမျိုးမှပြသခဲ့တဲ့Ever World ပြပွဲမှာအနီးကပ်တွေ့မြင်နိုင်ပါတယ
် You can see actually Benny's boots that he wore on the stage when they won with Waterloo
and Waterloo တချင်းနဲ့ပြပွဲနိုင်ခဲ့ကြတော့က Benny ဝတ်ခဲ့တဲ့ပုဖနက်ကိုတွေ့ရမယ်နောက် Ever Voyage ပွဲမှာဝတ်ခဲ့ကြတဲ့ Dolce & Gabbana ဝတ်စုံတွေကိုလည်းမြင်ရပါလိမ့်မယ် Mamma Mia ရှူးပွဲတွေကဝတ်စုံတချို့လည်းပြထားပါတယ်သူတို့ရဲ့ဖျော်ဖြေပွဲတွေမှာဝတ်စားခဲ့ကြတာတွေဟိုနေနဲ့ဒီနေနဲ့အားလုံးစုစည်းပြသထားပါတယ်
အပတ်တချင်းတွေကြားမှာသူတို့နဲ့ပတ်သက်တဲ့အငွေအသက်တွေကိုခန်းစားနိုင်တဲ့ပြပွဲစီကိုနိုင်ငံဆောင်ကပြည်သက်တွေလာပြီးအားပေးခဲ့ကြပါတယ
် I'm huge
Roxanne
Probably seem a top
ကျမဝတ်ထားတဲ့အင်ကြီးကိုပဲကြည်ပါအမကန်အားပေးတဲ့ပြည်သက်တစ်ယောက်ပါကျမအသက်10နှစ်တုန်းကပထမဦးဆုံးဝယ်ခဲ့တဲ့တချင်းကွေရာအဘရဲ့ arrival ဆိုတဲ့တချင်းကွေပါ
Yes. Adley မြို့မှာသူကလေးဘဝတွေက Ever Stage ကိုပထမဆုံးကြည့်ဘူးတဲ့ Graham ကလည်းအမာခံပြိဿတယောက်ပါ
I think for Australia they were really big in Australia and we
Australia မှာ Ever ကတိတ်ကိုကြွကြခဲ့တာပါကျွန်တော်တို့ငငယ်တုန်းကဆိုသူတို့အဖွဲ့ကိုအားလုံးတိတ်သဘောကျပါတယ် Ever တချင်းတွေကြားတိုင်းငယ်ဘဝပြောင်းရောက်သွားတယ်လို့ခံစားအမှတ်ရစီပါတယ်
သူတို့လို Ever အမာခံပြိဿတွေကြောင့် Ever နဲ့ပတ်သက်တဲ့ဘာပွဲလုပ်လို့နိုင်ငံဆောင်ကလာပြီးတော့အားပေးကြတယ်လို့Sweden နိုင်ငံက Poland Music Guitar ထုတ်လို့ရဲ့ထွေထွေမန်နေဂျာကပြောပြပါရ
ယ် Wherever we do something with ABBA it turns you know people from all over the world turns up from Australia
they make ABBA ပတ်သက်လို့တခုခုလုပ်ဖြစ်တိုင်းတကမ္ဘာလုံးကပြည်သက်တွေရောက်လာကြပါတယ် Australia Mexico Brazil Germany နိုင်ငံဆောင်ကကိုလာကြတာပါအင်္ဂလိပ်တွေလည်းလာကြပါတယ်တကမ္ဘာလုံးကအမကန်ပြည်သက်တွေကို ABBA ကချိတ်ဆက်ပေးနိုင်တာတိတ်ကိုထူးခြားပါတယ်
Sweden နိုင်ငံတောင်ပိုင်းကမောင်မာမြို့မှာနိုင်ငံဆောင်ကဝင်ပြန်ကြတဲ့ Eurovision သချင်းပြိုင်ပွဲကျင်းပတဲ့အထိအမှတ်နဲ့ Ever World Ever ကဘာပြပွဲကို April 29ရက်နေ့ကနေမေလ12ရက်နေ့အထိသတင်းနှစ်ပတ်ကြာပြသခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်90တုန်းက Waterloo သချင်းနဲ့အနိုင်ရပြီးချိန်ကလေးကဒီကနေ့အထိအားပေးသူတွေရှိနေတဲ့ Ever အဖွဲ့ရဲ့သချင်းတွေဖျော်ဖြေပွဲတွေကို Ever World ပြပွဲကနေသူတို့ရဲ့ပရိသတ်တွေပြန်ပြီးတော့အမှတ်ရစရာဖြစ်စေခဲ့ပါတယ်ရှင်။ကျမဆင်မြန်ပါမှာ
မဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလာခီးသွားအစီအစဉ်ကိုနားဆင်ကြကြရတာပါအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအစီအစဉ်ကိုတော့ကိုဇော်ဝင်းလိုက်ကပြောပြပေးပါပါရှင
်တိုင်းသားအဖွဲ့တချို့အပါအဝင်မြန်မာအတိုက်ခံအဖွဲ့တချို့ကကိုယ်စားလှယ်တွေနဲ့ဂျပန်လွတ်တော်နိုင်ငံသားကြီးရဲ့ကော်မတီဒုတိယအကြီးအကဲမစ္စတာကိုမူရာမဆာဟီရိုဒီကနေ့မေလ14ရက်နေ့မနက်ပိုင်းကတွေ့ဆုံခဲ့တယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါတယ်။လက်ရှိမြန်မာနိုင်ငံအတွင်းအခြေအနေနဲ့ပတ်သက်တဲ့အမြင်တွေဖလှယ်ပြီးအပြန်အလှန်ဆွေးနွေးကြတာဖြစ်တယ်လို့မြန်မာနိုင်ငံပြည်ပခါမှာပါဝင်ပတ်သက်နေသူအားလုံးနဲ့ထိတွေ့ဆက်ဆံပြီးလက်ရှိအကျတဲကိုကူညီဖြည့်ရှင်းနိုင်အောင်ဂျပန်အစိုးရကဆက်လက်ကူညီပံ့ပိုးပေးသွားမယ်အကြောင်းနိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အရှပစိဖိတ်ဒေတာမှာပြည်ပခရေချာပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူ IDP အရေးအတွက်လင်းနစ်စက်တိုက်တိုးလာပြီးတသန်းခွဲလောက်ရှိတဲ့အထက်မှာမြန်မာနိုင်ငံကအရေးအတွက်အများဆုံးတသန်း3သိန်းလောက်ရှိတဲ့အကြောင်း IDMC ကပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေသူများလေးလာစောင့်ကြည့်အဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။အမေရိကန်ကပို့ပေးမဲ့လက်နက်အစ်စ်တွေဟာယူကရိန်းရဲ့ရှေ့တန်းစစ်မြေနာအတွက်အများကြီးအထောက်အကူပြုစေမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က မနေ့မေလ14ရက်နေ့ဒီကနေ့မေလ14ရက်နေ့မှာပြောကြလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုတော့ကိုဆောင်ဝင်းလိုက်ကပြောပြပေးခဲ့တာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ယင်းနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပါတယ်ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ John Dryden တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြပြချင်းည10နိုင်ကနေ17နိုင်မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်သောတာရှင်တွေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့ C ကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်ပါတယ် View ကိုနားတော်တာဆင်ကြရတဲ့အတွက်လည်းကျေးဇူးထူးပဲတင်ရှိပါတယ်တို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရတဲ့ခတ်သိမ်းကြီးငြိမ်ပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမလေးပါ